Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2016ခုနှစ် January 10ရက်တနင်္ဂနွေနေ့မနက်ဖြန် VOA အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ဖန်ယူနိုင်ပါရှင်။ကျွန်မခွာညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝိုင်းပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ဂျာမနီနိုင်ငံကိုလိုမျိုးမှာနှစ်တစ်ခုအကြိုညကဖြစ်သွားခဲ့တဲ့လေမန်းဆန်ရဆော်ကားမှုတွေနဲ့ပတ်သက်လို့ချီတက်ဆနာပြပွဲတွေဖြစ်ပေါ်ခဲ့ပါတယ်။အီဂျစ်နိုင်ငံမှာအကြမ်းဖက်သမားတွေရဲ့တိုက်ခတ်မှုကြောင့်လူနှုတ်ဦးသေဆုံးသွားပါတယ်။အာဖဂန်ညဉ့်ညံ့ရေး၄ပွင့်ဆောင်ဆင်းနူပွဲတွေကိုပါကစ္စတန်မှာတနင်္လာနေ့စတင်တော့မှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမှတ်နံနာချနိုင်အတူတင်ပြပေးသွားမှာပါခင်ဗျာ
။အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့မနေ့ကနှစ်ရက်မြောက်ကျင်းပခဲ့တဲ့မြန်မာအလုပ်သမားရေးထိုင်းမြန်မာအစိုးရအစစ်ညှိနှိုင်းဆွေးနွေးပွဲမှာသဘောတူညီဖို့ကြံနေသေးတဲ့ကိစ္စနဲ့ပတ်သက်လို့အလုပ်သမားညွှန်ကြားမှုဦးစီးဌာနတာဝန်ရှိသူတဦးကအခုလိုပြောပါတယ်။
လေးနှစ်၆နှစ်ကတော့တို့ဒါအပေါ်ရဲ့ high attorney တွေပေါ့နော်ဟိုကက်ဘိနက်တင်ရမယ်ခိစားနေပါတော့ senator များများအဆင်ပြေပါတယ်အမှုဆိုရင်ပြန်
မြန်မာဘက်ကတင်ပြချက်အလုံးကြီးပါကိုတော့သဘောတူညီခဲ့တဲ့အကြောင်းဆက်လက်ပြောပြတာကိုနိုင်ငံတကာသတင်းတွေပြီးထုတ်လွှင့်ပေးပါမယ်ရှင်အဲဒီနောက်တနင်္ဂနွေနေ့မနေ့ခင်းတိုင်းနားဆင်နေကြမြန်မာရေးသုံးသက်ချက်နဲ့ American style area အသုံးအင်္ဂလိပ်သင်ခန်းစာအစီအတို့လေ့လာကြရဖို့ရှိပါတယ်အစီအစဉ်နောက်ပိုင်းမှာတော့စနေနေ့ညကထုတ်လွှင့်ပေးခဲ့တဲ့ဒီမြန်မာပြည်ဆိုင်ရာသတင်းလွှာတစ်ပုဒ်နဲ့အတူတိုက်ရိုက်လေးလိုင်းဆွေးနွေးခန်းတွေကိုပြန်ပြီးတော့နားဆင်ကြရမှာပါဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ဒီတနင်္ဂနွေနေ့မနေ့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့မနန္ဒာချန်တို့ကကြီးညာပေးကြပါလိမ့်မယ်ရှင
်ဂျာမနီနိုင်ငံကိုလိုမျိုးမှာနှစ်တစ်ခုအကြိုညကဖြစ်သွားခဲ့တဲ့အမျိုးသမီးတွေအပေါ်လိမ့်မိုင်းဆန်ရဆော်ကားမှုတွေနဲ့လူရဲမှုတွေကိုရနေချီတဲ့လက်ရစွန်းအဖွဲ့ဝင်တွေချီတက်ဆန္ဒပြခဲ့ကြပါတယ်။အဲဒီတိုက်ခိုက်မှုတွေကိုမြောက်အာဖရိကနဲ့အာရဗ်လူမျိုးတွေကလှုပ်ဆောင်ခဲ့တယ်ဆိုတဲ့ပြောဆိုမှုတွေကြောင့်လူမှုကြီးကြပ်ရေးဆိုင်ရာဥပဒေကိုတင်းကျပ်စွာချမှတ်လှုပ်ဆောင်ဖို့တောင်းဆိုမှုတွေထွက်ပေါ်လာပါတယ်။ရွှေပြောင်းနေထိုင်ခွင့်ပေးတဲ့ဥပဒေကိုဆန့်ကျင်ကြတဲ့ရနေချီတဲ့ပကြီးဒါလှုပ်ရှားမှုအဖွဲ့ဝင်တွေစနေနေ့ကအလန်နေနဲ့နဖူးစည်းစာရန်တွေကင်ပြီးတော့ချီတက်ဆန္ဒပြခဲ့တဲ့တစ်ချိန်တည်းမှာပဲသူတို့နဲ့မလမကမ်းမှာလက်ဝဲရင်အုပ်စုတွေကတံပြန်ဆန္ဒပြဝဲတွေပြုလုပ်ခဲ့ပြီးအမျိုးသမီးတွေအပေါ်အကြမ်းဖက်မှုဆန့်ကျင်တဲ့အုပ်စုတွေကလည်းချီတက်ဆန္ဒပြဝဲတွေတစ်ချိန်တည်းမှာပြုလုပ်ခဲ့ကြပါတယ်။ကိုလိုမျိုးရဲ့အဓိကဘူရာယုံမှာရာနဲ့ချီတဲ့ရဲတပ်ဖွဲ့ဝင်တွေကိုချထားခဲ့ပြီးဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားထိတ်တက်ရင်ဆိုင်မှုအနည်းငယ်ဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။ကိုလိုဝင်လျှောက်ထားပြီးရာဇဝတ်မှုကျူးလွန်သူတွေကိုလော်လဲကူကူညှင်းပယ်လို့ရနိုင်မဲ့လူမှုကြီးကြပ်ရေးဆိုင်ရာဥပဒေသစ်ကိုဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲကစနေနေ့မှာအဆိုပြုတင်သွင်းခဲ့ပါတယ်။နှစ်တစ်ကူအကြိုညကကိုလိုမျိုးကအဓိကဘူရာယုံရှေ့မှာအမျိုးသား1000လောက်ကအမျိုးသမီးတွေကိုဝိုင်းထားပြီးသူတို့ရဲ့ပိုင်ဆိုင်မှုတွေကိုလူယူတာလိမ့်မိုင်းဆိုင်ရာစော်ကားတာတွေပြုလုပ်ခဲ့တယ်လို့ဆိုပါတယ်။
အီဂျစ်နိုင်ငံကိုင်ရိုမြို့တော်စင်ဂျေဘုံရက်မှာလှုပ်သွားနေတဲ့အီဂျစ်လုံခြုံရေးတပ်ဖွဲ့ဝင်2ဦးသေဆုံးခဲ့ရတဲ့စနေနေ့ကတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြွအဖွဲ့နဲ့ဆက်နွယ်တဲ့အီဂျစ်အဖွဲ့ကွဲတစ်ခုကပြောဆိုခဲ့ပါတယ်။ဂိုင်ဇာပြည်နယ်မှာရဲတအုပ်နဲ့စစ်သား2ဦးလိုက်ပါလာတဲ့ကားရစင်းကိုတနက်သမားတွေကပစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။နိုင်ငံတကာသတင်းမီဒီယာတွေမှာတော့ IS အဖွဲ့ကိုထောက်ခံသူတွေကစနေနေ့ကပစ်ခတ်မှုကိုသူတို့လှုပ်ဆောင်တာဖြစ်တယ်လို့ပြောဆိုထားတာကိုလူမှုကွန်ရက်မီဒီယာတွေမှာဖော်ပြထားတယ်လို့ပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်တွေဟာအတိပြုနိုင်ခြင်းတော့မရှိသေးပေမဲ့အီချစ်မှာရှိတဲ့ IS အဖွဲ့ကွဲတစ်ခုကနေမကြသေးခင်ကအင်တာနက်မှာတင်ခဲ့တဲ့ပြောဆိုချက်တွေနဲ့ဆင်တူတာကိုတော့တွေ့ရပါတယ်။တောက်ကြနေနောက်ပိုင်းကဖြစ်ခဲ့တဲ့တီးခြားတိုက်ခိုက်မှုတစ်ခုအဖြစ်ပင်လယ်နီဒေသကအပန်းဖြေဟိုတယ်တစ်ခုမှာညစာစားနေတဲ့ကဘာလက်ခီးသွား3ဦးကိုစစ်သွေးကြွတွေကဓားနဲ့ထိုးခဲ့ပါတယ်။ဟာဂါရာမျိုးကဟိုတယ်မှာဒီမတိုင်ခင်ဖြစ်ခဲ့တဲ့ဓားနဲ့ထိုးတိုက်ခိုက်မှုကတော့ဘယ်သူလက်ချက်ဆိုတာမသိရသေးပါဘူး။ဥရောပကမ္ဘာလက်ခီးသွား3ဦးဒဏ်ရာတွေရရှိခဲ့ပေမဲ့စိုးရိမ်စရာအခြေအနေတော့မရှိတော့ဘူးလို့သတင်းတွေကဖော်ပြပါဗ
ျ။ Islam Bada Shiite ဂိုင်းဝင်အများစုနေထိုင်တဲ့အီရန်နိုင်ငံနဲ့တန်တမာရေးပဋိပက္ခမှာ Saudi Arabia နိုင်ငံရဲ့လှုပ်ရက်ကိုထောက်ခံကြောင်း GCC ပင်လယ်ကွေ့နိုင်ငံများပူးပေါင်းဆောင်ရွက်ရေးကောင်စီအဖွဲ့ဝင်နိုင်ငံသားရေးဝန်ကြီးတွေကပြောပါတယ်။Saudi Arabia, Bahrain, Qatar, Oman, Kuwait နဲ့ UAE အာရဗ်စော်ဘားများနိုင်ငံတို့ပါဝင်တဲ့အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာအီရန်နိုင်ငံဟာ Saudi Arabia ရဲ့ပြည်တွင်းရေးနဲ့ဒေသတွင်းကိစ္စရပ်တွေမှာဝင်ရောက်နှောက်ယှက်နေတယ်လို့ဝေဖန်ဖော်ပြထားပါတယ်။ အီရန်နိုင်ငံမြို့တော်တဟီရာမှာရှိတဲ့ဆော်ရီတန်ယုံနဲ့မရှတ်မှာရှိတဲ့ကောင်စီဝင်ယုံတို့ကိုတိုက်ခိုက်လိုက်တဲ့ကိစ္စအတွေ့ဖြစ်ပေါ်ခဲ့တဲ့ခရဲရိုက်ခတ်မှုတွေကိုလည်းအဖွဲ့ဝင်နိုင်ငံရဲ့ဝန်ကြီးတွေဆွေးနွေးခဲ့တယ်လို့ဆိုပါတယ်။အဖွဲ့ဝင်နိုင်ငံတွေအနေနဲ့အဲ့ဒီလှုပ်ရက်တွေကိုအပြင်းထန်ကန့်ကွက်ကြောင်းအဲ့ဒီလှုပ်ရက်တွေအတွက်အီရန်မှာတာဝန်ရှိကြောင်း GCC အတွင်းရေးမှူးချုပ်အဗ်ဒူလာတစ်ဖ်အယ်ဇယာနီကရီယက်မြို့မှာကျင်းပတဲ့နိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲအပြီးမှာပြောကြားလိုက်တာပါ။ဒီကိစ္စကိုဆွေးနွေးဖို့အတွက် OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့နဲ့အရာအဖွဲ့ချုပ်တို့အနေနဲ့လဲဆွေးနွေးပွဲတွေခေါ်ယူကျင်းပဖို့ဆော်ရီအာရေဗျနိုင်ငံကတောင်းဆိုထားပါတယ်။ဒီဖြစ်ရတဲ့ပတ်သက်လို့ရှေ့ဆက်ဘယ်လိုလှုပ်ဆောင်မယ်ဆိုတာကိုဆက်လက်စဉ်းစားသွားမယ်လို့ပြီးခဲ့တဲ့သတင်းပတ်တုန်းကအီရန်နဲ့တန်တမာဆက်ဆံရေးဖြတ်တောက်လိုက်တဲ့ဆော်ရီနိုင်ငံခြားရေးဝန်ကြီးအဗ်ဒဲအယ်ဂျူဘေးကပြောပါတယ်။
မက္ကဆီကိုနိုင်ငံမှာဖမ်းမိထားတဲ့မူရီယာစာဂျိုအကွင်းအယ်ချာပိုဂုစမန်ကိုအမေရိကန်ပြည်ထောင်စုထံလွှဲပြောင်းပေးဖို့မက္ကဆီကိုအစိုးရကလိုလားနေတယ်လို့အမည်မဖော်လိုတဲ့မက္ကဆီကိုအစိုးရအရာရှိတွေကစနေနေ့မှာသတင်းဌာနတွေကိုပြောဆိုခဲ့ပါတယ်။ဒါဟာဆိုရင်2014ခုနှစ်ကနောက်ဆုံးတစ်ချိန်ဖမ်းမိခဲ့တော့ကမက္ကဆီကိုအစိုးရရဲ့ရည်တည်ချက်ကနေတိတိတသားပြောင်းလဲသွားတာလည်းဖြစ်ပါတယ်။လုံခြုံရေးအတင်းကျပ်ဆုံးမက္ကဆီကိုအချင်းထောင်တစ်ခုကနေဇူလိုင်လကမူရီယာစာဂုစမန်ထွက်ပြေးလွတ်မြောက်သွားခဲ့တဲ့အတွက်လဲသူ့ကိုလွှဲပြောင်းပေးဖို့တောင်းခံထားတဲ့အမေရိကန်နဲ့မက္ကဆီကိုနိုင်ငံတို့ကြားအဆင်မပြေတာလေးတွေဖြစ်ခဲ့ပါတယ်။အမေရိကန်ကိုလွှဲပြောင်းရေးလုပ်ငန်းစဉ်ဟာလနဲ့ချီကြာမြင့်နိုင်တယ်လို့မူရီယာစာဂုစမန်ရဲ့ရှင်းနေတွေကလည်းဒီတောင်းဆိုချက်ကိုခုခံချိန်ပမယ်လို့မျှော်လင့်ရပါတယ်။မူရီယာစာဂုစမန်ကိုတော့သူ့ရဲ့ဇာတိစီနာလိုအာပြည်နယ်တဲက Los Mochis မြို့မှာတောက်ကြနေကပြန်လည်ဖမ်းမိခဲ့ပြီးတဲ့နောက် LD Plano အချင်းထောင်ကိုပို့ဆောင်ခဲ့ပါတယ်။နိုင်ရတော့ကြအချိန်မှာပဲဒီတီရှပ်အပြာနဲ့အားကစားဘောင်းမရှိဝတ်ထားတဲ့ Guzman ကိုကြီးကား Van Gaal တစီကနေထောင်ကိုပို့ဆောင်မဲ့ရဟန်းရင်ပေါ်ပြောင်းတင်ခဲ့တာကိုလည်းသတင်းတောက်တွေကပြသခဲ့ပါတယ်။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
ဒီအမေရိကန်တပ်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံရဲ့ညဉ့်ဉန်းရေးဆွေးနွေးပွဲတွေပြန်ဆနိုင်ရေးကြိုးပမ်းတဲ့အနေနဲ့လေးပွင့်ဆိုင်ဆွေးနွေးပွဲတွေကိုပါကစ္စတန်နိုင်ငံကတင်းလာနေမှာအင်ရှင်အဖြစ်လက်ခံကျင်းပတော့မှာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာအာဖဂန်နစ္စတန်တရုတ်နဲ့အမေရိကန်တို့လည်းပါဝင်မှာဖြစ်ပါတယ်။တရုတ်လာတဲ့ကိုယ်စားလှယ်တွေအနေနဲ့အာဖဂန်ညဉ့်ဉန်းရေးလမ်းပြမြေပုံကိစ္စကိုဆွေးနွေးသွားကြမှာဖြစ်တယ်လို့အာဖဂန်နိုင်ငံရဲ့ဝန်ကြီးအာမက်ရှက်ကစ်မော့စတကာဂနီကစနေနေ့မှာပြောပါတယ်။ဒီဇင်ဘာလတုန်းကအာဖဂန်တပ်မတော်အကြီးပါကစ္စတန်တပ်မတော်အကြီးအကဲဗိုလ်ချုပ်ကြီးရာဟီရှာရီဖ်ကဘူးမြို့ကိုတွားရောက်လဲပတ်စဉ်ဒီဆွေးနွေးပွဲကျင်းပဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံဟာတာလီဘန်အဖွဲ့တွေနဲ့ဆက်ဆံရေးကောင်းမွန်တယ်လို့ယူဆခံထားရတဲ့နိုင်ငံဖြစ်ပါတယ်။ဒါပေမဲ့လွန်ခဲ့တဲ့လအနည်းငယ်အတွင်းအာဖဂန်နဲ့ဆက်ဆံရေးဟာတင်းမာလာနေခဲ့တာပါ။နိုင်ငံနေဆက်ဒေသတွေမှာတွာလာလှုပ်ရှားနေတဲ့တာလီဘန်တောင်းကျမ်းသူတွေကိုကြောတော့နောက်ခံပေးနေတယ်ဆိုပြီးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲပြောဆိုနေကြတာဖြစ်ပါတယ်။တာလီဘန်ခေါင်းဆောင်တွေဟာအာဖဂန်နစ္စတန်နေဆက်ကကွဲတားနဲ့ပါရှာဝါဒေသတွေအပါအဝင်ပါကစ္စတန်နိုင်ငံအတွင်းကမြို့တွေမှာအခြေစိုက်နေကြတယ်လို့အများကယုံကြည်ထားကြတာဖြစ်ပါတယ်။အာဖဂန်ညီညာရေးဖြစ်စဉ်မှာပါကစ္စတန်နိုင်ငံကအရေးပါတဲ့အခန့်ကဏ္ဍကပါဝင်နိုင်တယ်လို့ဒေတာရင်းသူတွေဒီတချို့ကပြောဆိုနေကြပါတယ
်။အမေရိကန်တွေကိုအကြမ်းဖက်သမားတွေဖြစ်လာအောင်စုဆောင်းဖို့ကြိုးပမ်းနေတဲ့ IS စစ်သွေးကြွတွေနဲ့တခြားမွတ်စလင်အစွန်းရောက်တွေကိုရင်ဆိုင်နေရတဲ့တစ်ချိန်တည်းမှာပဲဒီအမေရိကန်ကမွတ်စလင်တွေကိုမျက်စိမှိတ်ခွဲခြားဆက်ဆံလိုတဲ့အစ္စလမ်ဘာသာကိုကြောက်ရွံ့စိတ်တွေကိုတွန်းလှန်ဖို့ဆိုတဲ့စစ်ပွဲနှစ်ပွဲနဲ့တပြိုင်တည်းရင်ဆိုင်နေရတဲ့အကြောင်းအမေရိကန်ပြည်ထောင်စုမှရှိတဲ့မွတ်စလင်အရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။ဒီနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွေ့နိုင်ငံရေးအရာပြိုင်ဆိုင်မှုတွေအားကောင်းနေတဲ့အချိန်မှာအစ္စလမ်အစွန်းရောက်တွေပေါ်တင်းမာထားတာတွေရှိနေတဲ့အတွက်အမေရိကန်ကမွတ်စလင်လူမှုအတိုင်းဝိုင်းကခေါင်းဆောင်တွေအနေနဲ့အန္တရာယ်ရှိတဲ့သဘောထားတွေကိုတုံ့ပြန်ဖို့လိုအပ်နေပြီဆိုတာကိုလည်းသဘောပေါက်လာနေကြပါတယ်။ပြီးခဲ့တဲ့နှစ်ထဲအမေရိကန်ပြည်ထောင်စုမှရှိတဲ့ဘလီချောင်းတွေမှာတိုက်ခိုက်ခံရမှု85ကြိမ်ကြုံခဲ့ရပြီးအရေးအတွက်အများဆုံးအဖြစ်မှတ်တမ်းတင်ခဲ့တယ်လို့လည်းအမေရိကန်အစ္စလမ်ဆက်ဆံရေးကောင်စီ CAIR ရဲ့အစီရင်ခံစာကဖော်ပြခဲ့ပါတယ်။အမုန်းတရားနဲ့ကျူးလွန်တဲ့အမှုတွေထဲမှာတော့အဆောက်အုံတွေထိခိုက်ပျက်စီးမှုနဲ့ကိုတိလက်ရောက်ချင်းချောင်းနှောက်ယှက်မှုတွေဟာခမန်းကြီးအားဖြင့်ဇာတူလောက်ရှိခဲ့တယ်လို့လဲဆိုပါရယ်တိုက်ခိုက်မှုတွေရဲ့တဝက်လောက်ကတော့နိုဝင်ဘာ23ရက်နေ့ကပြင်သစ်နိုင်ငံပဲရစ်မြို့မှာမွတ်စလင်တနက်သမားတွေရဲ့တိုက်ခိုက်မှုနဲ့အဲ့ဒီတိုက်ခိုက်မှုပြီးနှစ်ပတ်အကြာဒီဇင်ဘာလ2ရက်နေ့ကအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာဖြစ်ခဲ့တဲ့မွတ်စလင်ဇနီးမောင်နှံ2ဦးရဲ့တိုက်ခိုက်မှုတွေအပြီးဖြစ်ပွားခဲ့တာပါ
တရုတ်နိုင်ငံဆေးရုံတရုတ်မှာလူနာတွေနဲ့ဆရာဝန်တွေရှိနေတဲ့အချိန်ဘူဒူဇာနဲ့ဖြိုချလိုက်တဲ့ကိစ္စကိုတရုတ်အနာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်။အဲ့ဒီလိုဖြိုချလိုက်တဲ့အတွက်ဆေးရုံရင်ခွဲရုံထဲမှာရှိနေတဲ့အလောင်းတွေလည်းအဆောက်အဦအောက်မှာနှိမ့်မြုပ်ကုန်တယ်လို့ဆိုပါတယ်။ဟေနန်ပြည်နယ်ကဆေးရုံကိုတောက်ကြန်ဒီကမှာခင်ဗျာဟေနန်ပြည်နယ်ကဆေးရုံကိုကြာတာပရင်းတွေကအခုလိုဖြိုချလိုက်တဲ့လုပ်ရအပေါ်ဒေါသထွက်နေကြတယ်လို့ဆေးရုံကိုအကြောင်းမကြားဘဲနဲ့ဘလို့လုပ်ပြီးအခုလိုလုံးဝဖြိုချနိုင်တာလဲဆိုတဲ့အပေါ်မှာလည်းမေးခွန်းထုတ်နေကြတာပါဒီဖြစ်ရကြောင့်ဆေးရုံဝန်ထမ်း၃ယောက်လည်းဒဏ်ရာရသွားခဲ့ပါတယ်ရေခဲတွေထဲကအလောင်း၆လောင်းအပြည့်စည်းပုံအောင်ရောက်သွားတယ်လို့ဒေါ်လာ၆သိန်းတန်ဖိုးရှိတဲ့ဆေးပစ္စည်းကိရိယာတွေပျက်စီးသွားတယ်လို့လည်းဒေသခံသတင်းစာကဖော်ပြပါတယ်ဆေးရုံမျက်နှာချက်တွေပြိုကျနေတာအုံနိုင်ရန်တွေပျက်စီးပြိုကျနေတဲ့ပုံတွေနဲ့ကြမ်းမြင့်တလျှောက်အပြည့်စည်းပုံတွေဝါကြိုးတွေပြန့်ကျဲနေတဲ့ဓာတ်ပုံတွေကိုလည်းတရုတ်သတင်းတော်တွေကဖော်ပြထားပါတယ်။ဘာကြောင့်ဒီလိုဖြစ်သွားရသလဲဆိုတာစုံစမ်းစစ်ဆေးနေတယ်လို့ဒေသခံအာဏာပိုင်တွေကပြင်သစ်သတင်းဌာနတစ်ခုဖြစ်တဲ့ AFP ကိုပြောပါတယ်။စုံစမ်းတွေ့ရှိမှုတွေကိုတော့တနင်္လာနေ့လောက်မှထုတ်ပြန်နိုင်မယ်လို့ခန့်မှန်းရပါတယ်။
ရုရှားနိုင်ငံတောင်ပိုင်းဘယ်ဂိုရော့မြို့ကဆေးရုံတရုံမှာလူနာတယောက်ရဲ့မျက်နှာကိုဆရာဝန်ကလက်သီးနဲ့ထိုးခဲ့ရကသေဆုံးသွားတဲ့အတွက်စုံစမ်းစစ်ဆေးသူတွေရာဇဝတ်ကြောင်းနဲ့အမှုဖွင့်လိုက်ပါတယ်။လုံခြုံရေးဗီဒီယိုကင်မရာကနေရိုက်ကူးထားတဲ့ဒီဇင်ဘာလ29ရက်နေ့ကဖြစ်ရက်ကို YouTube အင်တာနက်စာမျက်နှာမှာတင်ခဲ့တယ်လို့နောက်ပိုင်းရုရှားနိုင်ငံပိုင်းရုံမြင့်တန်ကြားမှာပါထုတ်လွှင့်ခဲ့ပြီးရက်အတော်ကြာတော့မှစုံစမ်းစစ်ဆေးနေတဲ့အကြောင်းကိုစနေနေ့ကကြေညာခဲ့တာဖြစ်ပါတယ်။ဗီဒီယိုထဲမှာတော့ဆေးရုံမှူးရန်ဆရာဝန်မျိုးသားတယောက်ကနေလူနာမျိုးသားတူအူကိုမင်းဘာကြောင့်သူနာပြူကိုထိရတာလဲလို့မေးရင်းနဲ့ဂရင်ဘော်ကလူနာကိုတရွတ်တိုက်ဆွဲချခဲ့ပါတယ်။ဒီနောက်မှာတော့လူလက်ပိုင်းအရွယ်လူနာမျိုးသားကိုအခန်းပြင်ကိုတွန်းထုတ်ခဲ့ပါတယ်။လူနာကအခန်းထဲပြန်ဝင်လာချိန်မှာတော့ဆရာဝန်ကလူနာရဲ့မျက်နှာကိုလက်သီးနဲ့ထိုးလိုက်တာကြောင့်မလို့လူနာကစံမြင့်ဘော်ကိုနောက်ပြန်လဲကျသွားခဲ့ပါတယ်။လူနာနဲ့ဆေးရုံကိုအဖို့လိုက်လာသူလို့အာနာပိုင်တွေကပြောဆိုထားတဲ့ဒုတိယလူတစ်ယောက်ကိုလည်းဆရာဝန်ကတိုက်ခိုက်ခဲ့တာတွေ့ရပါတယ်။မလုံမရှားဖြစ်နေတဲ့လူနာကိုတော့ဆေးဝန်ထမ်းတွေကသတိပြန်ရအောင်စ조사ကြတာကိုတွေ့ရပြီးတော့နောက်ပိုင်းမှာတော့လူနာအိုမှပြီးကင်မရာမြင်ကွင်းကနေဝေးတဲ့တနေရာကိုခေါ်သွားတာတွေ့ရပါတယ်။အသက်56နှစ်အရွယ်လူနာဟာပလက်လန်လဲကြတဲ့အချိန်မှာကျန်းမြင့်တဲ့ခေါင်းဆောင်မိပြီးအုံနောက်မှာထိခိုက်တဲ့ဒဏ်ရာနဲ့သေဆုံးသွားတာဖြစ်တယ်လို့အာဏာပိုင်တွေကပြောဆိုပါတယ်
။ကိုဆိုဗိုနိုင်ငံဆာဗီယာကခွတ်ထွက်ပြီးလွတ်လပ်ရေးကြေညာပြီးတဲ့နောက်အဆိုးအဝါးဆုံးဖြစ်ပေါ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေဟာအခြေအနေပိုဆိုးလာနေပါတယ်။ထောင်နဲ့ချီတဲ့အတိုက်ခံဆန္ဒပြသူတွေဟာစနေနေ့ကမြို့တော်ပရစ်တီနာကလမ်းမတွေပေါ်ချစ်တက်ပြီးရွေးကောက်ခံကိုယ်စားလှယ်တွေကိုပြစ်တင်ရှုတ်ချတာအစိုးရဌာနချုပ်ကိုမိရှုတာတွေလှုပ်ဆောင်ခဲ့ကြပါတယ်အစိုးရကြဆုံးပါစေဆိုတဲ့ကြွကြော်တာတွေကိုအော်ဟစ်နေတဲ့လူအုပ်ကြီးဟာဥရောပသမဂ္ဂကဂျာဝင်ဆောင်ရွက်ပေးခဲ့တဲ့ကိစ္စပေါ်အမျက်ဒေါသထွက်နေကြတာပါအဲ့ဒီသဘောတူညီချက်ကတော့အယ်ဘေးနီးယားလူမျိုးနွယ်စုတွေအများစုနေထိုင်တဲ့တိုင်းပြည်အတွင်းဆာဗီယာအများစုကိုရက်ွက်တွေထူထောင်ခွင့်ပေးပြီးတော့ကိုယ်ပိုင်အုပ်ချုပ်ခွင့်ပေးတဲ့အပေါ်ပေးဖို့ဖော်ပြထားတာဖြစ်ပါတယ်
2016ခုနှစ်ဇန်နဝါရီလ10ရက်တနင်္ဂနွေနေ့မနေ့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့မန္တန္တချမ်းတို့ကြီးညာပေးသွားတာပါအခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမြန်မာရွှေပြောင်းလုံသမားတွေရဲ့အရေးထိုင်းနဲ့မြန်မာအစိုးရချင်းညှိနှိုင်းဆွေးနွေးပွဲရဲ့ရလဒ်တွေကိုကြည့်ကြရအောင်ပါထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလုံသမားတွေအတွက်နှစ်နိုင်ငံကျွမ်းကျင်သူများညှိနှိုင်းဆွေးနွေးပွဲလို့ခေါ်တဲ့နှစ်နိုင်ငံအစိုးရအဆင့်ဆွေးနွေးပွဲကိုရန်ကုန်မြို့နိုဗိုတေးဟိုတယ်မှာနှစ်ရက်ကြာကျင်းပခဲ့တာမှာမြန်မာဘက်ကတင်ပြချက်အကုန်လုံးနှီးပါးကိုထိုင်းဘက်ကသဘောတူခဲ့တယ်လို့ဆိုပါတယ်ဆွေးနွေးချက်ထဲမှာထိုင်းနိုင်ငံမှာအလုပ်လုပ်ခွင့်ဗီဇာ၄နှစ်နဲ့၆နှစ်သက်တမ်းကုန်လုံသမားတွေရဲ့ကိစ္စကိုတော့ထိုင်းအစိုးရရဲ့ကက်ဘိနက်ကဆုံးဖြတ်ပြီးမှသာထိုင်းလုံသမားဝန်ကြီးဌာနဘက်ကအဖြေပေးနိုင်မယ်လို့ဆိုပါတယ်အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းမအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ဇန်နဝါရီလ10ရက်နေ့ကနေ9ရက်နေ့ထိ2ရက်ကြာပြုလုပ်နေတဲ့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလို့သမားများအတွက်နှစ်နိုင်ငံကျွမ်းကျင်သူများညှိနှိုင်းဆွေးနွေးပွဲလို့ခေါ်တဲ့နှစ်နိုင်ငံအစိုးရအဆင့်ဆွေးနွေးပွဲမှာမြန်မာဘက်ကတင်ပြချက်အကုန်လုံးနှီးပါးကိုသဘောတူညီမှုရခဲ့တာပါ။ပြည်ထောင်စုမြန်မာနိုင်ငံတော်အလုသမားအလုအကိုင်နဲ့လူမှုဖွံ့ဖြိုးရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်လဲဖြစ်အလုသမားညွှန်ကြားမှုဦးစီးဌာနရဲ့ညွန်ကြားရေးမှူးချုပ်လည်းဖြစ်တဲ့ဦးမျိုးအောင်ကမြန်မာဘက်ကတင်ပြချက်အလုံးနှီးပါးကိုထိုင်းနိုင်ငံဘက်ကသဘောတူညီခဲ့တယ်ဆိုပြီးအခုလိုပြောပါတယ
် MOU ကတော့နည်းနည်းပြင်တာလွယ်ပြီးသဘောတူတာပေါ့နော်ကျွန်တော်ပထမပြောတဲ့တစ်ချက်လေး CI တို့သဘောတူတယ် CI လေးဟိုကျွန်တော်တို့ CIA တွေနဲ့ဖိနေတဲ့အလုပ်သမားတွေဆက်ပြုမကန်တို့သဘောတူတယ် CI နဲ့သဘောတူတယ်ပေါ့နော်အဲ့ဒါသဘောတူရင်ကျွန်တော်နေရာ၆ခုတောင်းဆိုခဲ့တယ်ပေါ့နော်ဒီအချိန်မှာကျွန်တော်တို့စလုပ်လို့ရမယ်ဆိုတော့ကျွန်တော်အဲ့ဒါကတို့ကက်ဘိနက်ကဆုံးဖြတ်ပြီးမှရမယ်ဆိုပြီးတော့အဲ့ဒါဒီကတော့အမြန်ဆုံးတော့လုပ်ပေးမယ်လို့ပြောသွားတာပေါ့နော် CI ထုတ်ပေးတဲ့အခါမှာရော ဟိုတောင်းတရှိတဲ့ကျွန်တော်တို့အလို့သမားတွေကိုကျွန်တော်က temporary passport ထိုးဖို့အတွက်ဟိုနိုင်ငံသားစစ်စစ်ဖို့စီရင်ကောက်တဲ့အဖွဲ့တွေကိုခွင့်ပြုဖို့ပြောတဲ့ခါတော့စီရင်ထုတ်ပေးတာကမကြာခင်ဖြစ်မယ်အဲ့ဒီအချိန်မှာအခါနဲ့ကောက်လိုက်ပါသူတို့နိုင်ငံတွေမှာတော့အလုံးကျွင်းနေတတ်ပါလေပေါ့နော
်ဇန်နဝါရီလ10ရက်နေ့ကတော့မြန်မာဘက်ကအချက်6ချက်တင်ပြခဲ့တာပါလောလောဆယ်4နှစ်နဲ့6နှစ်ဗီဇာတက်တန်းကုန်နေပြီဖြစ်တဲ့အလို့သမားတွေက3သိန်းကျော်လောက်ရှိနေတဲ့အတွက်သူတို့ကိုတက်တန်းဆက်ပြီးတော့တိုးပေးဖို့မဖြစ်နိုင်ဘူးဆိုရင် MOU နဲ့မြန်မာနိုင်ငံတည်းကိုပြန်ဝင်ပြီးပြန်လာရမှာဖြစ်လို့အလုသမားတွေအတွက်လည်းအခက်အခဲရှိသလိုထိုင်းအလုရှင်တွေအတွက်လည်းအလုသမားလိုအပ်ချက်တွေဖြစ်လာနိုင်တာကြောင့်မြန်မာဘက်ကထောက်ပြခဲ့တယ်လို့ဆိုပါတယ်ဒီကိစ္စကိုတော့ထိုင်းနိုင်ငံဘက်ကကက်ဘိနက်ကိုတင်ပြပြီးထပ်မံဆွေးနွေးမှုတွေလုပ်သွားမယ်လို့ပြောကြားခဲ့ကြောင်းဦးမျိုးအောင်ကဆိုပါတယ်
ဘုနာဟွာလီပဲကျန်တော့၄နှစ်၆နှစ်ကတော့သူတို့ဒါအပေါ်ရဲ့ဟိုင်းအတော်ကြီးပေါ့နော်ဟိုကက်ဘိနက်တင်ရမယ်ခိစားနေပါတော့စနေတော်တော်များများအဆင်ပြေပါတယ်အမှုဆိုရင်ပြန်ရမယ်ဒါမှသူတို့ကဒီစီရှင်မလာသေးတော့နိဘာလို့ပါလဲသူတို့ကဟိုကက်ဘိနက်တင်ပြရစီပေါ့နော်ဥစ္စာကြတော့ဟိုသူတို့ရဲ့သတ်မှတ်ချက်တဲ့ဥပဒေတွေပြင်ပပေါ့ agreement တွေပြင်ပရောက်နေတော့နိ
အရေးကြီးဆုံးအချက်ကတော့နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့အလို့သမားတွေဟာစာချုပ်ပါအတိုင်းနှစ်ဖက်အစိုးရတွေကတာဝန်ယူမှုမရှိတာတွေစာချုပ်ထဲမှာပါတဲ့ကုမ္ပဏီတွေစီကိုမသွားရဘဲရာဘာချန်တွေစောက်လုပ်ရေးလုပ်ငန်းတွေကိုသွားရောက်ခဲ့ရတာတွေရှိသလိုစာချုပ်ထဲမှာပါတဲ့ကုမ္ပဏီမဟုတ်ဘဲတခြားလုပ်ငန်းတွေမှာအလုပ်လက်မဲ့ဖြစ်နေတဲ့ပြဿနာတွေကအများကြီးကြုံတွေ့နေရတာပါဒီပြဿနာဟာနှစ်နိုင်ငံအစိုးရတွေဖြေရှင်းပေးဖို့အတွက်အလုသမားရေးဆောင်ရွက်နေသူတွေကလည်းတောင်းဆိုခဲ့ကြပါတယ်ဒီကိစ္စနဲ့ပတ်သက်လို့လည်းထိုင်းနိုင်ငံနဲ့ဆွေးနွေးဖြစ်ခဲ့တဲ့အကြောင်းဦးမျိုးအောင်ကဆက်ပြောပြပါတယ
်ဒီ MOU review ကိစ္စပေါ့သူဆိုတာကဒီ demand letter တွေကိုဟိုဖောင်းပွားစံနဲ့ပေးတဲ့အခါကျတော့အလုသမားတွေဟိုလည်းရောက်သွားရောပြည်နယ်နဲ့အလုပ်နဲ့လူဝမပေါ်ရောက်နေတဲ့အခါမှာသူ့ရဲ့နေရာတွေရှောက်ပို့တဲ့ကိစ္စအဲအဲ့အမျိုးတွေကိုအဲ့ဒါကိုဖြေစစ်ဖို့တော့မပေးဖို့တော့အထောက်အထားရှိတဲ့လူမှပေးဖို့အဲ့ဒါနဲ့သူတို့သဘောတူတယ်သူတို့စီစစ်မှလို့ပြောသွားတ
ာပါမကြသေးခင်ကပဲ MOU နဲ့လာတဲ့အလုပ်သမားတွေဟာအလုပ်လက်မဲ့ဖြစ်နေတာတွေကြောင့်သူတို့ကိုပို့ခဲ့တဲ့ကုမ္ပဏီတွေကိုအကြောင်းကြားတဲ့အခါမှာတာဝန်ယူမှုမရှိတာတွေဖြစ်ခဲ့ပါတယ်ဒါအပြင်အလုပ်သမားတွေရဲ့ပြဿနာကိုဖြေရှင်းပေးမှုမရှိဘဲအလုပ်သမားတွေရဲ့ဆန္ဒမပါဘဲနေဆက်ကိုပြန်ပို့တာတွေကိုလည်းလူတင်သွင်းဝင်ရထားတဲ့ကုမ္ပဏီတွေကလုပ်ခဲ့ကြတာပါအနည်းဆုံးကြက်ငွေ5သိန်းကနေ8သိန်းထိအကုန်ကျခံပြီးအလုံလာလုံးကြတဲ့မြန်မာတွေဟာနေရရင်းကိုမပြန်နိုင်ကြပဲနောက်ဆုံးမှာတရားမဝင်နှီးလန်းနေတဲ့ထိုင်းနိုင်ငံထဲကိုဝင်ရောက်အလုံလုံးကင်လာကြပါတယ်ဒီနည်းနဲ့ပဲလူကုန်ကူးခံရတာတွေနဲ့တရားမဝင်ခိုးဝင်မှုတွေနဲ့ဖမ်းဆီးခံရမှုတွေလည်းကြုံနေရတာပါဒီပြဿနာတွေကိုနှစ်နိုင်ငံအစိုးရတွေကဖြေရှင်းပေးဖို့အတွက်ထိုင်းအခြေဆိုင်အလုံသမားရေးဆောင်ရွက်နေသူတွေကလည်းဒီဆွေးနွေးပွဲမတိုင်ခင်ဇန်နဝါရီလ9ရက်နေ့ကဆွေးနွေးတင်ပြခဲ့တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံတွင်းမှာမြန်မာရွှေ့ပြောင်းလို့သမားနှစ်တန်းခွဲကနေ3တန်းလောက်ထိရှိနိုင်တယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခန့်မှန်းထားကြပြီမဲ့မှတ်ပုံတင်တဲ့သံကောင်းစင်းမရှိတဲ့အခက်အခဲတွေကြောင့်တရားဝင်လက်မှတ်လုပ်ဖို့ကတော့ခက်ခဲနေစေဖြစ်ပါတယ်ရှင်။
မအေးအေးမှစုံစမ်းတင်ပြသွားတာပါရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါဦးမယ်။စီရင်နဲ့နိုင်ငံရေးဟာဆက်ဆက်နေတာတွေအများကြီးရှိပေမဲ့တိကျစီတည်ရှိနေတဲ့နယ်ပယ်တွေဖြစ်တဲ့အကြောင်းဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြပေးထားပါတယ်ရှင
်။ဘန်ပြည်တိဆောက်ရမှာစစ်တပ်ပဝင်းတဲ့ဂန္ဓာကိုပူဇော်မှုကြီးမင်းအောင်လိုင်ကအမွန်အမန်နဲ့တရားစင်ပြီးဇန်နဝါရီလ၄ရက်နေ့ကနေပြည်တော်မှာပြောသွားပါတယ်။ဒါပေမဲ့လူသိများတာကအမျိုးသားလွတ်တော်မှာတင်သွင်းထားတဲ့ဥပဒေကြမ်းတွေကိုထောက်ခံတဲ့ကန့်ကွက်တွေစသဖြင့်အပြည့်မပေးဘဲမတုံမလုံငြိမ့်နေတဲ့စစ်တပ်ကိုယ်စားလှယ်တွေကိုလွတ်တော်အပြင်ထွက်ခိုင်းရလိမ့်မယ်လို့ဥက္ကဋ္ဌဖြစ်သူဦးခင်အောင်မြင့်က2023မှာပြောသွားတာဖြစ်ပါတယ်။အမိန့်တာကနဲ့စစ်ဘုံနဲ့နိုင်ငံရေးမစီလျော်တာကိုအမျိုးသားလွတ်တော်ကတက်ပြီးပြလိုက်တာပါပဲ။ဒါကြောင့်ဗိုလ်ချုပ်မှုကြီးအမိန့်ကိုသာနာဂာပြည်တစ္ဆာရှိတဲ့စစ်ဘုံဟာဒီဗိုလ်ချုပ်မှုကြီးအလွဲသုံးစားလုပ်တာကိုခံရပါလိမ့်မယ်။အမေနာဂံပြည်စစ်တပ်တက်လုံးယုံကြည်ပါတယ်လို့ကြွကြော်ခဲ့တဲ့မြမဆိုရှယ်လီလမ်းစဉ်ကို1988ရောက်တော့ယုံကြည်တဲ့စစ်ဘူတယောက်မှမရှိတော့ပါဘူးစစ်ဘူတန်းတံပိုးထားတဲ့အမေနာဂံမှုဟာနိုင်ငံရေးမှာသုံးလို့မရပါဘူးစစ်ရေးနဲ့နိုင်ငံရေးဟာဆက်ဆံနေတာတွေအများကြီးရှိပေမဲ့စစ်ဘူလူသားစားအားလုံးအစိုးရရန်တရားမှာပါဝင်စရာမလိုပါဘူးတိုင်းပြည်တိဆောက်ရေးဟာစစ်ဘူနဲ့မတင့်တော်တာကိုမြမပြည်ကိုကြည့်ရင်သိနိုင်ပါတယ်
စစ်မှုထမ်းတသန်းကျော်နဲ့အရန်အား၈သိန်းကျော်ရှိပြီးကမ္ဘာပေါ်မှာအသုံးစီအများဆုံးနဲ့အင်အားအကောင်းဆုံးဟာအမေရိကန်စစ်တပ်ဖြစ်ပါတယ် အမေရိကန်နိုင်ငံရေးစနစ်မှာသမရဟာစစ်တပ်ရဲ့အကြီးအကဲဖြစ်ပြီးသမရကခန့်တဲ့ကာကွယ်ရေးဝန်ကြီးဟာဒုတိယအကြီးအကဲဖြစ်ပါတယ်။သမရနဲ့ကာကွယ်ရေးဝန်ကြီးစစ်မှုရေးရာကိုကျွမ်းကျင်စွာကိုင်တွင်နိုင်ဖို့အတွက်ပူးတွဲစစ်ဦးစီးချုပ်9ဦးပါဝင်တဲ့အမျိုးသားလုံခြုံရေးအကြံပေးအဖွဲ့ရှိပါတယ်။ပူးတွဲစစ်ဦးစီးချုပ်ရုံရဲ့ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌဟာအမျိုးသားလုံခြုံရေးအဖွဲ့ကိုဦးဆောင်တာမို့စစ်ကောင်းဆောင်ပိုင်းဟာနိုင်ငံရေးနဲ့အမြဲတမ်းထိတွေ့နေပါတယ်။လက်နက်ကိုင်အဖွဲ့ဟာနိုင်ငံတည်ထောင်ကလေးကအဓိကအခန်းကပါဝင်ပေမဲ့ဒီမိုကရေစီကိုလေးစားတာမို့အမေရိကန်မှာစစ်တပ်ကဦးဆောင်တာမျိုးမပေါ်ထွက်နိုင်ခဲ့ပါဘူး
။အမေရိကန်စစ်တပ်ဟာနိုင်ငံရေးမှာဩဇာအရှိန်အဝါမရှိပေမဲ့စစ်အင်အားအလွန်ကြီးမားတဲ့စစ်မှုထမ်းတပ်ဖြစ်ပါတယ်။အပြစ်ကင်းစင်တဲ့စနစ်မဟုတ်ပေမဲ့တရားဥပဒေကိုလေးစားတာကြောင့်စစ်အာဏာရှင်စနစ်ပေါ်ပေါက်တိုင်ဖို့အခွင့်အလမ်းမရှိပါဘူး။စစ်မှုရေးရာမှာကွန်ဂရက်လွှတ်တော်ရဲ့သဘောတူချက်ရယူရမယ့်ကိစ္စတွေရှိပါတယ်။အုပ်ချုပ်ရေးနဲ့ဥပဒေပြုဌာနကစစ်တပ်ကိုထိန်းထားနိုင်မယ့်အခြေအနေရှိပါတယ်။မြန်မာပြည်မှာတော့တရားဥပဒေကအဓိကမဟုတ်ဘဲလူပုဂ္ဂိုလ်ကအဓိကဖြစ်နေပါတယ်။ဥပမာစစ်အာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့အဖွဲ့ဟာအနားယူသွားတာတောင်နိုင်ငံတော်စည်းကမ်းနဲ့နေပြည်တော်မှာရာသက်ပန်စံမြနေတဲ့အတွက်နိုင်ငံရေးခေါင်းဆောင်တွေကသူ့ကိုဥတိုက်နေရပါတယ်။အနာရှင်ဘရင်စနစ်ရဲ့လုံရိပ်ကမထွက်နိုင်သလိုဖြစ်နေပါတယ
်။စစ်တပ်ဟာတပ်ပိုင်းဆိုင်ရာကိစ္စအားလုံးကိုလွတ်လပ်စွာစီမံခန့်ခွဲစီရင်ဆောင်ရွက်ပိုင်ခွင့်ရှိပြီးကာကွယ်ရေးဦးစီးချုပ်ဟာလက်နက်ကင်တပ်ဖွဲ့အားလုံးရဲ့အကြီးအကဲဖြစ်တယ်လို့အခြေခံဥပဒေပုံမှန်20မှာဖော်ပြပါတယ်။အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့အဆိုပြုထောက်ခံချက်နဲ့ကာကွယ်ရေးဦးစီးချုပ်ကိုတမရကခံထားနိုင်တယ်လို့ပုံမှန်342ကဆိုတာမို့စီရေးကိစ္စမှာဒီကောင်စီဟာအမြင့်ဆုံးအာဏာပိုင်အဖွဲ့လူဖြစ်နေပါတယ်။တိုင်းပြည်အခြေအနေမကောင်းလို့အရေးပေါ်ကာလပြတ်ထန်းရမှာကာကွယ်ရေးဦးစီးချုပ်ဒူဦးစီးချုပ်ကာကွယ်ရေးဝန်ကြီးနဲ့ပြည်ထရေးဝန်ကြီးတို့နဲ့တမရညှိနှိုင်းပြီးထုတ်ပြန်ကြေညာနိုင်တယ်လို့ဆိုပါတယ်။ကာကွယ်ရေးနဲ့ပြည်ထရေးဝန်ကြီးဟာကာကြုတ်ကခန့်ထားတဲ့စစ်ဗိုလ်တွေဖြစ်တာမို့ပြည်သူကိုယ်စားလှယ်ကိုဂရုမစိုက်တဲ့စနစ်ဖြစ်ပါတယ်
။စစ်တပ်ရဲ့လုံပိုင်ခွင့်ကိုတိုးချဲ့ရမှာနိုင်ငံတော်လုံခြုံရေးဟာအကြောင်းပြလို့အကောင်းဆုံးကိစ္စဖြစ်ပါတယ်။လုံခြုံရေးအန္တရာယ်ကိုပြနိုင်လေလေစစ်တပ်အသုံးစရိတ်တောင်းလို့ကောင်းလေလေပါပဲဒီနည်းနဲ့တိုင်းပြည်ရဲ့ဒဏ္ဍာရီအားကိုလက်ဝကြီးအုပ်နိုင်တဲ့အတွက်သတိစစ်ဘူဒေါ်လာဗိုလ်ချုပ်တွေပေါ်ထွက်လာတာဖြစ်ပါတယ်ရွေးကောက်တင်မြောက်ထားတဲ့ပြည်သူ့ကိုယ်စားလှယ်အစိုးရရဲ့လက်အောက်မှာစစ်တပ်ကိုထားတာဟာယနေ့ကဘာမှာလက်ခံတဲ့ပုံမှန်စနစ်ဖြစ်ပါတယ်နိုင်ငံတည်ဆောက်ရေးဟာစစ်ဘူလုပ်တဲ့အလို့မဟုတ်ဘူးဆိုတာကိုသဘောပေါက်ဖို့လိုပါတယ်လုံခြုံရေးအခြေအနေပြင်ပြပြီးအစိုးရကိုအကြံပေးဖို့နဲ့အစိုးရခိုင်းတာကိုလုပ်ဖို့ဟာစစ်ဘိုလ်ရဲ့တာဝန်ဖြစ်ပါတယ်။ကာကြွရဲ့ဆုံးဖြတ်ချက်မှာဒုမတိတဲ့နိုင်ငံရေးအကျိုးဆက်တွေရှိနိုင်ပါတယ်။စစ်ရေးမဟာဗျူဟာနဲ့နိုင်ငံရေးမူဝါဒရှော့ထွေးသွားလို့စစ်ကောင်းဆောင်တွေညံမမီတဲ့တာရကတွေရှိပါတယ်။ဥပမာ1950ပြည့်လွန်အစောပိုင်းမှာကိုရီးယားစစ်ပွဲအတွင်းအစိုးရမူဝါဒနဲ့ထိတ်တိုက်တွေ့လာတဲ့နာမည်ကျော်ဗိုလ်ချုပ်ကြီးဒေါက်ကလပ်စ်မက်အာသာကိုအမေရိကန်သမ္မတဟယ်ရီထရူမန်ကယာဒူးကဖေရှားလိုက်တဲ့ဖြစ်ရာဟာစစ်ဘူနဲ့နိုင်ငံရေးကိုခွဲကြရမှာအထင်ရှားဆုံးဥပမာဖြစ်ပါတယ်ခင်ဗျာ
ဥက္ကဋ္ဌရဲ့မြန်မာရေးတုံ့တက်ချက်ကိုကြာသပတေးနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါတယ်ရှင်အခုဆက်ပြီးဒေါ်လာလတန်စီစဉ်ပို့ချထားတဲ့ American Style Indian 3မနေ့ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်
ဒီတွင်ပါ English American Style ကဏ္ဍမှာဒုလို့ဒိဗေရတဲ့ stick ကိုခြေကနေ idiom အသုံးတွေကိုတင်ပြပေးပါမို့ပထမဦးဆုံး
carrot and stick
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက C A R R O T carrot ကမုံလာဥနီ A N D N ကနှီးSTICK sticker ဒီနေရာမှာနန်းနောင်အဖြစ်သုံးထားပြီးဒုတ်လို့အဓိပ္ပာယ်ရပါတယ်။ဒါကြောင့်စကရူခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့မုံလာဥနီနဲ့ဒုတ်ဖြစ်ပါတယ်။ဒီအသုံးကတော့လာမောင်းသူတူကသူ့မောင်းတဲ့လဲကိုဆွဲတဲ့လရှိမှာမုံလာဥနီကိုကျိုးနဲ့ချီထားတဲ့ဒုတ်ကိုလက်တစ်ဖက်ကနေကင်ပြီးရှေ့ကနေတန်လန်းချပြထားကမလုံးပေးပြီးမောင်းတယ်လို့ကြံလက်တစ်ဖက်ကနေလဲလာအနေနဲ့လဲကိုမြ мян ဆွဲရလေးအောင်ရိုက်ဖို့ဒုတ်ကိုကင်ထားတဲ့ရုပ်ပုံကနေဆင်းသက်လာတာဖြစ်ပါတယ်။လာကလည်းမုံလာဥနီကိုစားနိုင်ဖို့ပီလိုမီညာပြေးလေဝေးလေဖြစ်နေတယ်လို့အချိန်နဲ့မှာပဲနောက်ကကင်ထားတဲ့ချိန်နဲ့ရိုက်ခံရရင်နာမဆိုးလို့မတက်တာပဲပြေးရတဲ့အဖြစ်ပဲဖြစ်ပါတယ်။ ဒီသုံးရဲ့ idiom အဓိပ္ပာယ်ကအထူးသဖြင့်နိုင်ငံတကာဆက်ဆံရေးမှာသုံးနာကြပြီဖြစ်ပါတယ်။မုံလာဥနီကတော့ပေးတဲ့မလုံနေဖြစ်တဲ့ငွေအကူအခွန်တွေရှော့ချမှုစသဖြင့်တို့ဖြစ်ပြီးဒုက္ခတော့လက်နဲ့အင်အားသုံးနာတန်ခပိတ်ဆို့မှုတွေချမှတ်တာစသဖြင့်ကိုညွှန်းတာဖြစ်ပါတယ်။ကျမတို့မြန်မာမှာ6တလဲ6တခါမိစားတစ်ဖက်ရေမှုတစ်ဖက်ဆိုတဲ့ဆိုရိုးစကားတွေနဲ့တူတယ်လို့ဆိုရမှာပါ။ idiom အဓိပ္ပာယ်ကတော့တခုခုဖြစ်မြောက်ရေးတွေစုပေးတံပေးစနစ်ကိုကျင့်သုံးတာနဲ့တူတယ်လို့ဆိုရမှာပါ။ဒီအသုံးနဲ့ပတ်သက်တဲ့ George Scoopy ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The carrot and stick approach to motivate the factory workers is getting good results.
လုပ်ငန်းရှင်တွေကစိတ်ယုံအလုပ်သမားတွေပိုလုပ်ငန်းတွင်ကျေစီဖို့စုပေးတံပေးစနစ်တုံးပြူတာရလကောင်းတွေထွက်ပေါ်နေတာတွေ့ရတယ်လို့ကြည့်ပြရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The carrot and stick approach to motivate the factory workers is getting good results.
ခုဆက်လက်တင်ပြပေးမှာကတော့
Stick to your guns.
ဖြစ်ပါတယ်။စာလုံးပေါင်းက stick stick ကဒီနေရာမှာ verb ကရိယာဖြစ်တုံးထားတာဖြစ်ပြီးကတ္တာအနာဂါမခွာဝဲနေတာဆက်ပြီးခြင်ထားလာလို့ဒီပေရပါတယ်သူကတော့သူ why you are ယောဂတင်ရဲ့ GUN guns ကတနတ်တွေဆိုတော့စကူခုရဲ့ဓာတ်ရိုက်ဒီပေကတော့တနတ်တွေကိုဆက်ပြီးမြင်းမြဲခြင်ထားတာဖြစ်ပါတယ်ဒီသုံးဆင်းတယ်လာတာကတော့စစ်တင်းမောတွေမှာတနတ်တွေအမြောက်တွေကိုပြစ်ဖို့တာဝန်ချထားတဲ့တင်းမောသားတွေနေနဲ့တင်းမောကိုရန်သူတွေကတိုက်လာတော့မှကိုယ်တော်ဝင်ကြတဲ့နေရာကနေစွန့်ခွာမထွက်ပြေးပဲဆက်ဆောင်နေရတာကိုဆလိုတာဖြစ်ပါတယ်။ idiom ဆိုရဲသောဝိုက်ဒီဘက်ကဘယ်သူဘာပြောပြောအခက်ခဲဘယ်လိုပင်ရှိပါစေအကဲဆမှုတွေဘယ်လိုပင်ရင်ဆိုင်ရပါစေကိုယ်ယုံကြည်ချက်ကိုယ်ယက်တီချက်ကိုခိုင်ခိုင်မြဲမြဲဆွဲကင်ထားတာကိုဆလိုတာဖြစ်ပါတယ်။တခါတရံကြတော့လေခေါင်းမာတဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။
The farmers who were protesting stuck to their guns and refused to obey the police orders.
ဆန္ဒပြကြတဲ့လေသမားတွေကရဲကပေးတဲ့အမိန့်ကိုလက်ခံဖို့ညှင်းဆိုခဲ့ပြီးသူတို့ရည်တည်ချက်ကိုအခိုင်အမာဆွဲကင်ခဲ့ကြတယ်လို့ဒီပေရပါတယ်
The farmers who were protesting stuck to their guns and refused to obey the police orders.
ခုနောက်ဆုံးတင်ပြပေးမှာကတော့
get the wrong end of the stick.
ဖြစ်ပါတယ်ဆာလုံးပေါင်းက GED get ကရတာ THE the WRONG the wrong ကမမှန်တာမှားတာ END N ကအဆုံး OF OFTH the STICK of the sticker ဒုတ်ရဆိုတော့စကူထုံရဲ့ဓာတ်ရိုက်ဒီပဲကတော့ဒုတ်ရအဆုံးပိုင်းကိုမှားရတာဖြစ်ပါတယ်ဒုတ်မှာထိပ်ပိုင်းနဲ့အောက်ပိုင်းရှိရမှာထိပ်ပိုင်းကနေကင်ရမယ့်အစားအောက်ပိုင်းကိုကင်မိတဲ့သဘောမျိုးဖြစ်ပါတယ် idiom ဆိုရဲ့တော့ဗိုက်ဒီပဲကတော့အချိန်ဤတစ်ခုနဲ့ပတ်သက်လို့အထင်မှားတာအယူအဆမှားတာတလွဲထင်တာကျမတို့မြန်မာမှာတော့အမိမှန်ခေါင်းမှန်မသိဖြစ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်ဤသုံးနှစ်ပတ်သက်တဲ့ George Scoopy ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Mary, you've got the wrong end of the stick if you think I'm trying to lie to you.
Mary, ခင်ဗျားကကျွန်တော်လိမ်မှုစူးစမ်းနေတယ်လို့ထင်ရင်တော့အထင်လွဲနေတာဖြစ်တယ်လို့ဒီပေရပါလေ။ George Scoopy ရဲ့ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Mary, you've got the wrong end of the stick if you think I'm trying to lie to you.
ဒီတင်ပါ stick ကိုချီခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
carrot and stick stick to your guns get the wrong end of the stick
တို့ဖြစ်ကြပါတယ်နောက်တင်ပါကုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်။တော်ရရှင်တွေအနေနဲ့ VOA ကိုစာလိုက်ကတဆင့်ဝေဖန်ချက်ပေးစာတွေပေးပို့လိုတဲ့တေးသချင်းတွေတောင်းယူလိုတဲ့ဆိုရင်ကျမတို့ရဲ့စာလိုက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ဖြစ်ပါရဲ့ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာVOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်က2016ခုနှစ် January 10ရက်တနင်္ဂနွေနေ့မြန်မာပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 32နဲ့40တို့ကနေပဲတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့စနေနေ့ညကတိုက်ရိုက်လေးလိုင်းပြန်လည်ထုတ်လွှင့်ချက်ကိုထုတ်လွှင့်ပေးမှာပါ။ဒီလိုထုတ်လွှင့်မပေးခင်အရင်ဆုံးတော့လာမယ့်အင်္ဂါနေ့မှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးဆိုင်ရာညီလာခံတိုင်ခင်အခြေအနေတွေကိုပြောပြပေးသွားပါမယ်။လာမယ့် January 12ရက်နေ့ကျရင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပတော့မယ့်အချိန်မှာလက်ရှိမြန်မာအစိုးရစစ်တပ်နဲ့ရခိုင်တပ်မတော် AA တို့ကြားစစ်ရေးတင်းမာနေစေဖြစ်ပြီးတစ်ဖက်နဲ့တစ်ဖက်အပြန်လှန်ဆွဆွဲနေကြတာတွေလည်းရှိပါတယ် January 9ရက်နေ့ကမြန်မာတပ်မတော်သတင်းထုတ်ပြန်ရေးအဖွဲ့ကရခိုင်တပ်မတော်ဟာတိုင်းပြည်တည်ငြိမ်အေးချမ်းရေးပြတ်အောင်ရည်ရွယ်လှုပ်ရှားနေပြီးအိန္ဒိယနိုင်ငံကအကြမ်းဖက်အဖွဲ့တွေနဲ့ဆက်ဆံနေတဲ့ဆိုတော့ထုတ်ပြန်ချက်ကို AA ဘက်ကတော့ညှင်းဆိုခဲ့ပါတယ်။လက်ရှိတိုင်းရင်းသားဒေသတွေမှာဖြစ်ပွားနေတဲ့အခြေအနေတွေကြောင့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင့်ပါပေမဲ့လည်းမူလငြိမ်းချမ်းရေးရည်ရွယ်ချက်နဲ့ကွဲလဲနေတယ်လို့လည်းရခိုင်တပ်မတော်ခေါင်းဆောင်တွေကဝေဖန်ပါတယ်။ဒီအခြေအနေတွေကိုထိုင်းချေဆိုင် VOA သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါ2015ဒီဇင်ဘာလကုန်ပိုင်းနဲ့ဒီဇန်နဝါရီနှစ်သစ်ပိုင်းလောက်မှာရခိုင်ပြည်နယ်အတွင်းမြမတမတော်နဲ့ရခိုင်တမတော်တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တာနဲ့ဆက်လျင်းလို့မြမတမတော်ရဲ့သတင်းထုတ်ပြန်ချက်တွေထဲမှာဆိုရင်ရခိုင်တမတော်အနေနဲ့တိုင်းပြည်တည်ငြိမ်အေးချမ်းရေးပြတ်ပြတ်အောင်ရည်ရွယ်လှုပ်ရှားနေပြီးအိန္ဒိယနိုင်ငံကအကြမ်းဖက်ဖွဲ့တွေပါဝင်တရားမဝင်လက်နက်ကိုင်ဖွဲ့စည်းတွေနဲ့တွဲဆုံအကူအညီတောင်းဆိုနေတယ်ဆိုပြီးဇန်နဝါရီလ9ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်မြမတမတော်သတင်းထုတ်ပြန်ရေးအဖွဲ့ရဲ့ထုတ်ပြန်တဲ့အချက်အလက်တွေဟာမဟုတ်မှန်ကြောင်းရခိုင်တမတော်ဒုတိယစေဦးစီးချုပ်ဘူမူကြီးတောက်တာညိုထွန်းအောင်ကအခုလိုညင်းဆိုခဲ့ပါတယ
်ဒီကကတော့ကျွန်တော်တို့ကဒီတိုင်းပြည်ကိုပြည့်ပြအောင်လုပ်ပြီးဆိုပြီးတော့ဆွဆွေးတယ်အဲ့ဒီအချက်ပေါ်မှာရဲ့နောက်တစ်ချက်ကဒီကျွန်တော်တို့ကအဲ့လိုမျိုးကလာဆူအကြံဖက်အဖွဲ့စည်းတွေတရားမဝင်အဖွဲ့စည်းတွေနဲ့ထိတွေ့ဆက်ဆံနေပါဘောတော့အဲ့လိုမျိုးဟာတွေကိုကျွန်တော်တို့ကမဟုတ်ကြောင်းကိုဟိုပြန်ပြီးတော့အတုံးပြန်ထားတာခင်ဗျာ
ဒါအပြင်စိုက်ပွဲဖြစ်ပွားရာဒေသတွင်ရခိုင်တပ်မတော်ကနေအမျိုးသား9ဦးနဲ့အမျိုးသမီး2ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတဲ့အချက်ဟာလည်းမမှန်ကန်ဘူးလို့ဘူမူကြီးတောက်တာညိုထွန်းအောင်ကအခုလိုဆက်ပြောပါတယ
်။အဲဒီမှာတော့ကျွန်တော်တို့29-30အဲဒီလောက်မှာတိုက်ပွဲဖြစ်တယ်ခင်ဗျာကျွန်တော်တိုက်ပွဲဖြစ်တဲ့အချိန်မှာအဲဒီရသပြည်သူတွေထိခိုက်မှုမရှိအောင်ကျွန်တော်တို့ကအဲဒီတိုက်ပွဲအနည်းမှာရှိတဲ့ရွာသားတွေကိုကျွန်တော်တို့ကပေးဥပေးထားတယ်အဲဒီမှာခေါ်ထားတာပေါ့နော်တိုက်ပွဲပြီးတဲ့အချိန်မှာတော့သူတို့ရဲ့နေရအိမ်ကိုကျွန်တော်တို့ကောင်းကောင်းမွန်မွန်နဲ့ပြန်လှောလိုက်ပါပြီခင်ဗျာ
ဒီဇင်ဘာလ28ရက်နေ့ကနေစတင်ဖြစ်ပွားခဲ့တဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့မြမတမတော်တို့တိုက်ပွဲ15ကြိမ်ဖြစ်ပွားခဲ့ပြီးမြမတမတော်ဘက်ကတိုက်ရင်မှုသူအပါဝင်တတားတချို့ကြဆုံးခဲ့တယ်လို့ရခိုင်လက်နက်ကိုင်တအေအဖွဲ့ဘက်ကကြောက်ဆုံးသူ3ဦးရလောင်းတို့ကိုလက်နက်ခဲရန်တချို့စန္နာရိတ်ခါတင်တဲ့စကန်းတချို့ကိုတင်းစီရရှိခဲ့တယ်လို့လည်းမြမတမတော်သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေမှာရခိုင်တမတော်ဘက်က2ဦးကြဆုံးခဲ့ပြီးမြမတမတော်ဘက်က150ခန့်ကြဆုံးပြီး200ခန့်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်လက်ရှိမှာနိုင်ငံတော်အစိုးရအနေနဲ့ NCA ပြည်ချက်လက်နက်ကိုင်ဖွဲ့တွေပါဝင်လာမယ့်ဇန်နဝါရီလ12ရက်နေ့မှာတမတော်ကိုယ်စားလှယ်အစိုးရနဲ့လှုပ်တော်ကိုယ်စားလှယ်နိုင်ငံရေးပါတီကိုယ်စားလှယ်တို့နဲ့စုဖွဲ့ထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPTGC တို့ကနေပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုကျင်းပသွားမှာဖြစ်ပါတယ်မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားမှာပြစ်ခတ်တိုက်ခိုက်မှုတွေရှိနေစေအနေထားကြောင့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံရည်ရွယ်ချက်နဲ့ကွဲလွဲမှုရှိနေတယ်လို့ဘူမူကြီးညိုထွန်းအောင်ကလည်းအခုလိုဆက်ပြောပါတယ်
တနင်္ဂနွေပြည်ခရစီကိုလုပ်တယ်အဲတစ်ဖက်မှာအဲ့ဒီအနေနဲ့ဆန့်ကျင်တယ်ပဲတိုင်းရင်းသားဒေသအရှိုးဥမ္မာပြအံပလောင်ချမ်းမြောင်းကျွန်တော်တို့ရခိုင်တပ်မတော်ဖက်မှာတည်ရထူးဆင်းတယ်အဲဒါကြောင့်သူတို့ရဲ့အကျိုးနဲ့အလုပ်ကတော့မညီဘူးလို့ပဲပြောလို့ရတယ
်ရခိုင်တပ်မတော်အနေနဲ့ကတော့နိုင်ငံရေးပြဿနာတွေကိုဖြေရှားရမှာအလုံးစုံပါဝင်တဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးမှုအတွက်အစဉ်သက်ရှိနေတယ်လို့လည်းကြေညာချက်ထုတ်ပြန်ထားပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတက်ရောက်ဖို့အတွက်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စုံတွေကိုဖိတ်ကြားခဲ့ပြီးမဲ့လက်ရှိစစ်ရေးသင်းမာနေစေရခိုင်တပ်မတော်ကိုကန်တပ်ဖွဲ့နဲ့တောင်းမလောင်တပ်ဖွဲ့တွေကိုတော့ဖိတ်ကြားခြင်းမရှိခဲ့ပါဘူးခင်ဗျာ
ကိုနိုင်ကိုအိမ်ပြောပြသွားတာပါ။အခုတော့စနေနေ့ညကထုတ်လွှင့်ဆွေးနွေးခဲ့ကြတဲ့တိုက်ရိုက်လေးလိုင်းအစည်းအဝေးကိုပြန်ပြီးတော့ထုတ်လွှင့်ပေးပါတော့မယ်။ကမကထပြူဦးဆောင်ဆွေးနွေးသူကိုကျော်ကျော်သိန်းကိုထုတ်လုပ်သူကိုရန်နိုင်ကအကူအညီပေးထားပါတယ်ရှင်။
မင်္ဂလာပါခင်ဗျာစနေညတိုက်ရိုက်လိုင်းအစီအစဉ်ကနေကြိုဆိုပါရစေဒီကနေ့ညဆွေးနွေးဖို့အစီအစဉ်ထားတဲ့အကြောင်းအရာကတော့နောင်တက်လာမယ့်အစိုးရတဲ့လက်ထက်မှာအခုလက်ရှိအစိုးရလက်ထက်ထက်သတင်းသမားတွေသတင်းရယူခွင့်အပိုင်းပို့ပြီးတော့အဆင်ပြေလွယ်ကူချောမွေ့လာမယ့်အလားအလာတွေရှိနေပါသလားဒါအဓိကကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာပါဒီအစီအစဉ်မှာပြန်နိုင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ဖိတ်ခေါ်ထားသူနှစ်ဦးကကျွန်တော်တို့တော်တော်ရှင်တွေနဲ့မဆိုင်နဲ့ဒူကတော့ဝါရင်သတင်းစာဆရာတူဦးဖြစ်သူဦးစီသူအောင်မြတ်မှာနောက်ဒူကတော့မြမအေးပြည်တွင်းမှာအခြေစိုက်ပြီးတော့စောင့်ကြည့်လေ့လာနေတဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်။မကြာခင်မှာပဲသူတို့နှူးစလုံးတွေလိုင်းပေါ်မှာကြောက်လာကြပါလိမ့်မယ်။ဆိုတော့ကျွန်တော်တို့ကဒီအစိုးရနောက်တက်မဲ့အစိုးရတဲ့လက်ထက်မှာဟလာသတင်းသမားတွေသတင်းရယူခွင့်ပို့ပြီးတော့အဆင်ပြေလွယ်ကူချောမွေ့လာမလားဆိုတဲ့အခါကျတော့အခုလက်ရှိအစိုးရလက်ထက်ဆင်းပြေရတော့မဲ့အစိုးရလက်ထက်တုန်းကသတင်းသမားတွေသတင်းရယူခွင့်အပိုင်းမှာဘယ်လိုအခက်အခဲတွေရှိခဲ့တာလဲ။အဆင်မပြေတာတွေဘာတွေရှိခဲ့လာလဲဒါလဲဆိုတာလေးကိုတော့ကျွန်တော်တို့နည်းနည်းပြန်ပြီးတော့ကျွန်တော်တို့တွားရပါလိမ့်မယ်။ဆိုတော့အရင်ဆုံးကျွန်တော်တို့ပင်နယ်ဆွေးနွေးမဲ့သူနှစ်ဦးရဲ့အဲ့ဒီအပေါ်အမြင်သဘောထားကိုနားထောင်ကြည့်ကြအောင်ပါ။ဦးစီသူအောင်မြင့်နဲ့ဒေါက်တာရံမျိုးသိန်းမင်္ဂလာပါခင်ဗျာ။ကျွန်တော်ခုနအစနေထဲမှာပြောသွားသလိုပဲအခုလက်ရှိနောက်တက်မဲ့အစိုးရတဲ့လက်ထက်မှာအဆင်ပြေပို့ပြီးတော့အဆင်ပြေလွယ်ကူချောမွေ့လာမလိုက်လာမဲ့အလားအလာရှိသလားလို့ကျွန်တော်တို့အမေတို့အရင်လက်ရှိအစိုးရဆင်းတော့မဲ့အစိုးရလက်ထက်တုန်းကဖြစ်ခဲ့တဲ့အခက်အခဲလေးတချို့ကိုကျွန်တော်တို့အရင်ဆုံးသုံးသပ်ပြပါဦး။ပထမဆုံးဦးစီသူအောင်မြင့်ပြောပါအခုလက်ရှိဆင်းတော့မဲ့အစိုးရလက်ထက်တုန်းကသတင်းရယူခွင့်အပိုင်းကျွန်တော်သတင်းရယူခွင့်အပိုင်းလို့တက္ကပြောချင်ပါတယ်ဒီအပိုင်းကိုကျွန်တော်တို့အဓိကဆွေးနွေးမှာပါသတင်းသမားတွေသတင်းရယူခွင့်အပိုင်းမှာဘယ်လောက်ထိအခက်အခဲတွေကြုံခဲ့ရပါလဲဦးစီပြောအမြင
့်ဟောသတင်းရယူခွင့်အပိုင်းနဲ့ပတ်သက်ရင်တကယ်တော့ကျွန်တော်တို့ဆိုရင်ဘယ်လောက်တောင်တောင်းဆိုကြလဲဆိုရင်ဥပဒေပြဋ္ဌာန်းပြီးတော့ဒုမဟုတ်စီမံစည်းကမ်းတွေပြဋ္ဌာန်းပြီးတော့မှဒါရပ်တင်ရထိုက်တဲ့အခွင့်အရေးတစ်ခုပေါ့နော်ပြည်သူတွေကိုသိအောင်လုပ်ပေးရမယ်ဆိုပြီးတော့မှအချင်းချင်းအခါခါတောင်းဆိုခဲ့မှုတဲ့ဒါပေမဲ့အခုနှစ်တာကုန်သွားတယ်ဒီ၅နှစ်အချိန်တာကုန်သွားတယ်အဲ့ဒီခွင့်ရေးကိုကျွန်တော်တို့မရခဲ့ဘူးဘာဖြစ်လို့မရခဲ့ရလဲဆိုတဲ့ခါကျတော့ဟိုအထက်ပိုင်းမှာကတော့ဒါဝန်ကြီးဦးရဲ့ထွတ်ထွတ်နောက်တချို့ပြဿနာတဲ့လူတွေကတော့သူတို့ကတော့ဟိုပြောပြတယ်အဲဒါပေမဲ့အောက်မှာကဝန်ကြီးဌာနတွေဒီမှာအများကြီးရှိတယ်အဲ့ဒီဝန်ကြီးဌာနတွေကဟိုတော့ဆိုရင်သူတို့တွေကဒါပြောရေးဆိုခွင့်ရှိသူတွေခန့်တယ်ဆိုတဲ့အကြောင်းဒါနာမည်တွေနဲ့လည်းထုတ်ပြန်ခဲ့တာတွေရှိတယ်အဲပြီးတော့မှနောက်တယ်လီဖုန်းနံပါတ်တွေပေးတာတွေလည်းရှိတယ်အီးမေးလ်လိပ်စာတွေပေးတာတွေလည်းရှိတယ်ဒါပေမဲ့တကယ်တကယ်လက်တွေ့မှာအဲ့ဒါတွေကဟိုဘာတစ်ခုမှအလုပ်ဖြစ်မလာဘူ
း။ဟုတ်ကဲ
့။အလားတူပဲတိုက်ပြီးတော့အရေးကြီးတဲ့ကာကွယ်ရေးပဲအဆိုင်မှာအပိုင်းမှာလည်းဒီတိုင်းမှာပဲအဲ့ဒါတမလို့တာဝန်ရှိသူတွေနဲ့ဒီသတင်းမီဒီယာသမားတွေနဲ့တွေ့ဆုံတဲ့ခါမှာလည်းအခုလိုပဲသတင်းပြည်ပိုင်ခွင့်အတွက်ကိုဒါတင်ပြခဲ့ကြတယ
်။ဟုတ်ကဲ
့။ဘာလို့ဦးဆိုရင်ဒါသတင်းမီဒီယာတစ်ဖက်သက်တွေဖြစ်နေမယ်ဆိုပေမဲ့အဲလက်ရှိချိန်ထိကတော့အဲ့ဒါတွေကဘာတစ်ခုမှအကောင့်ထဲမပေါ်လာသေးပါဘူး။ဒါကြောင
့်ဒီ
ရယူခွင့်နဲ့ပတ်သက်ရင်တော်တော်အဆင်မပြေဘူးလို့ပြောလို့ရပါတယ
်။ဟုတ်ကဲ့ဦးစီတော်အမြင့်။ဆိုတော့ဒေါက်တာရံမျိုးသိန်းဦးစီတော်အမြင့်ပြောသွားတဲ့မှာဒါသတင်းရယူမှုအပိုင်းကသတင်းရယူနိုင်ခွင့်အပိုင်းမှာအတော်အခက်အခဲရှိတယ်။အဓိကအဖြစ်တော့သတင်းရယူနိုင်ခွင့်ဆိုကြတဲ့ကသက်ဆိုင်ရာတာဝန်ရှိတဲ့အစိုးရအဖွဲ့တွေကတာဝန်ရှိတဲ့လူတွေပေါ့နော်။သမရာကနေစပြီးတော့ဟိုးနောက်ဆုံးကျွန်တော်တို့ဌာနဆိုင်ရာအရာရှိတွေဒီပါတယ်လို့ကျွန်တော်တို့ပြောရမှာပေါ့နော်ဆိုတော့မြန်မာနိုင်ငံကဒီမိုကရေစီဆိုတာကိုဆိုရပါစို့ကျွန်တော်တို့တက်တန်းအတွက်မှာကျွန်တော်တို့ကလုံးဝမကြုံခဲ့ရဘူးဆိုတော့တည်တည်လောက်လောက်ခွင့်တည်ပွင့်လင်းခွင့်ဆိုတာကဟိုတသက်လုံးကြုံခဲ့ကြရတာမဟုတ်ဘူးကြုံခဲ့ရတဲ့အချိန်ကာလလေးကတူတူလေးပဲရှိတာဆိုတော့အတတတင်းထုတ်ဖို့လို့ဟလာတတင်းစာရှင်းလင်းပွဲလုပ်တာတို့ဟိုမေကွန်မင်းဖြီတော်စသည်အပြင်ပေါ့တတင်းသမားတွေဘက်မှာရောတစ်ဖက်ကတောင်းဝန်ရှိတဲ့လူပဲပါရောဒါတွေကအတွေ့အကြုံရှိတဲ့ကိစ္စတွေမဟုတ်ဘူးဆိုတော့ပြောရဆိုရပေးရမယ်ဟာတွေကိုပေးဖို့တွန်းဆုတ်တာလား
ကျွန်တော်တုံးသက်တလောက်တော့ပါလေအဓိကကကျွမ်းကျင်မှုဘိုင်းအားနေတာတဲ့နော်လွန်ခဲ့တဲ့အစိုးရနော်သမရအပါဝင်အစိုးရထိတ်တန့်အကြီးကဲအများစုဟာတတင်းလွတ်လပ်ခွင့်ကိုဖြည်းဖြည်းရောက်ရောက်ပေးဖို့အတွက်တွန့်ဆုတ်ခဲ့တယ်လို့ကျွန်တော်ကမြင်ပါတယ်။ဥပမာဝင်ကြီးဌာနတွေအလိုက်ပေါ့လေ။ဟိုတင်းတောက်တွေတင်းသမားတွေကတင်းနဲ့ပတ်သက်ပြီးလိုအပ်တဲ့အချက်လက်တွေကိုတောင်းခံတဲ့နေရာမျိုးမှာတော့မှအင်မတန်မှခက်ခဲခဲရင်းတာကိုတွေ့ရပါတယ
်။ဒ
ါပေမဲ့အာဏာရပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလွတ်တော်မှာဟိုမေးခွန်းမေးမြန်းတဲ့နေရာမှာပဲဖြစ်ဖြစ်အဆိုတင်သွင်းတဲ့နေရာမှာပဲဖြစ်ဖြစ်အဲဝင်ကြီးဌာနတွေနဲ့ဆက်ဆက်ပတ်သက်တဲ့သတင်းချက်လက်တွေကိုတောင်းဆိုတဲ့နေရာမှာတော့အင်မတန်မှလွယ်ကူခဲ့တာကိုတွေ့ရပါတယ
်။ဟုတ်ကဲ့။
အဲဒီအခါကျတော့အမှန်တကယ်အားဖြင့်တော့ဒီမိုကရေစီစနစ်အောက်မှာသတင်းလွတ်လပ်ခွင့်ရဲ့တန်ဖိုးရှိမှုနောက်ပြီးတော့ပြည်သူကိုမျက်နှာမူမှုအပိုင်းနဲ့ပတ်သက်ပြီးတော့အစိုးရထိတ်တန့်အကြီးအကဲတွေအနေနဲ့နားလည်မှုအင်မတန်မှအားနည်းတယ်လို့ကျွန်တော်ကမြင်ပါတယ
်။ဟုတ်ကဲ့။ခုနကတော့ဦးစီးတော်အမြင့်ပြောတဲ့အထက်မှာလည်းပါပါတယ်ဒီသတင်းရယူပိုင်ခွင့်ဆိုတာကိုဥပဒေတော်ပြဋ္ဌာန်း ပေးဖို့အတွက်ပြောခဲ့ကြတာရှိတယ်။ဆိုဥပဒေပြဋ္ဌာန်းအခုတတိတော့ဥပဒေကမထွက်လာသေးဘူး။မထွက်လာသေးတဲ့အချိန်ညောက်မှလည်းပဲနောက်အစိုးရတက်ကတက်တော့မှာ။ဆိုတော့အဲ့ဒီနောက်အစိုးရတက်တဲ့အချိန်ကြာရင်အခုအချိန်ထက်ပို့ပြီးတော့ကောင်းလာမလားဦးစီတော်မြင့
်။ကျွန်တော်ထင်တော့ကောင်းလာမယ်လို့ထင်တယ်။အဲဘာဖြစ်လို့လဲဆိုတော့ပွင့်လင်းမြင်သာမှုအဲ့ဒီဒီဥစ္စာကဘယ်ကနေလာတဲ့ပြဿနာလဲဆိုတော့ပွင့်လင်းမြင်သာမှုအပိုင်းပေါ့။ပွင့်လင်းမြင်သာမှုအပိုင်းဆိုတာလက်ရှိအစိုးရနဲ့အရင်အစိုးရတွေအဆက်ဆက်ကသူတို့လောက်တာခိုင်တာတွေဟိုနိုင်ငံကနေဆက်ရုပ်ချုပ်တာတွေတင်တာပြီးအကုန်လုံးပေါ့နော်လုပ်ငန်းဆောင်တာတွေအကုန်လုံးကပွင့်လင်းမြင်သာမှုမရှိဘူးမရှိတာမှဘလောက်တော့မရှိလဲဆိုသူအထင်းမှလည်းမရှိဘူးမရှိတော့ဟိုတယောက်ကလုပ်တဲ့ဟာကိုတယောက်ကမသိတာမျိုးတွေအခုကျွန်တော်တို့ဆိုပေါ်ပေါ်တင်တင်ပါတယ်သိတာရတယ်လဲဆိုရင်ရန်ကုန်မြို့စီမံကိန်းကော်မတီတွေကိုရွေးကောက်ပြင်မြောက်လိုက်တဲ့ခါကျတော့အခုအဲ့ဒီမှာသွားပြီးတော့မှအရေးချစ်ခံရတဲ့ပုံစံကြီးရှိတယ်သူတွေကိုယ်တိုင်ကိုယ်ကဒီစီရင်တွေပါတယ်ဘာမှဟိုမသိရဘူးပြီးတော့မှဆက်တော့အမှတ်တွေပါတယ်ဒေါ်ညိုညိုသိန်းတို့ပြီးတော့မှဦးဖုံးကြီးအောင်လို့ပါလို့ဆိုရင်သူတို့စီရင်စရာတွေပါတယ်တောင်းကြည့်တာတွေပါတယ်ရှိတယ
်
ဒါပေမဲ့ဒါတွေကိုလည်းဟိုဖေချာမသိရဘူးဆိုတော့ဒီလိုလူတွေတော့မသိရဘူးဆိုရင်အတွင်းပိုင်းတွေမှာတော့မသိရဘူးဆိုရင်ပြင်းထန်တာတွေပြီးခွင့်ကြတော့
ဟိုခက်တ
ာခဲသွားတာပေါ့ဒါပေမဲ့အခုလာမဲ့အစိုးရကြတော့အဲ့လိုမဟုတ်ဘူးပွင့်လင်းနေတာမှုရှိမဲ့အစိုးရလို့
ကမ္ဘာနဲ့
မြင်တဲ့ခါကျတော့အဲသူတို့အစိုးရဖြစ်လာပြီဆိုတဲ့ခါကျလို့ရှိရင်ခုနကပြောသလိုသတင်းထုတ်ပြန်ရေးအပိုင်းတွေသတင်းဌာနတွေကသိချင်တဲ့ဟာတွေကိုမှန်မှန်ကန်ကန်ထုတ်ပြန်မှုအပိုင်းတွေကိုသူတို့စနစ်တကျလုံလာလိမ့်မယ်လို့တော့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့တော်တော်ရံမျိုးသိမ့်ကရော
အဲကျွန်တော်အမြင်ကတော့အခုတက်မဲ့ပေါ့လေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့တော့သတင်းမီဒီယာတွေနဲ့ဆက်ဆံတဲ့နေရာမှာပို့ပြီးတော့ပွန့်လင်းမြင်တာမှုရှိရှိနဲ့ပြည်သူလူထုကိုလက်နာမှုကိုလိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်။ဒါပေမဲ့လက်တလုံးကျွန်တော်တို့ဒီမှာတွေ့ရှိရတဲ့အခြေအနေတွေရပြောမယ်ဆိုရင်တော့အစိုးရတဲ့နဲ့လွတ်တော်တဲ့ဒီမပေါ်မီကာလမှာပွင့်လင်းမြင်သာမှုအပိုင်းဟာအင်တာနက်မှာအားနည်းနေတာကိုတွေ့ရပါတယ်။အဲ့ဒီအခါကျတော့ငါမဲ့အစိုးရနဲ့လွတ်တော်တွေရောတကယ်ပဲပွင့်လင်းမြင်သာလာပါမလားလို့တော့မိကုန်းထုတ်เสียရှိပါတယ
်။ဒ
ါပေမဲ့ NLD အစိုးရအဖွဲ့နဲ့ NLD လွတ်တော်တွေအနေနဲ့ပြည်သူလူထုရဲ့ဆန္ဒမဲနဲ့ဒီနေရာကိုရောက်လာတာဖြစ်တဲ့အတွက်ကြောင့်မလို့မဖြစ်မနေပြည်သူလူထုကိုမျက်နှာမူတဲ့ပွင့်လင်းမြင်သာမှုမျိုးမဖြစ်ပြအောင်လုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့တရားရိုက်ဝင်ပြီးတော့ဆွေးနွေးမယ်သောတာရှင်တူကိုကျွန်တော်အရင်ဆုံးဖိတ်ခေါ်ပါမယ်ကျွန်တော်တို့ Facebook ကနေပြီးတော့ဆက်သွယ်ပြီးဖုန်းနံပါတ်ပေးထားတဲ့ရောင်မျိုးကဦးသက်နှင်းအောင်ဖြစ်ပါတယ်ဦးသက်နှင်းအောင်ဘလို့သဘောရပါတယ်လဲအစိုးရလက်ထက်မှာတည်င်းရယူခွင့်ပိုင်ပို့ပြီးအဆင်ပြေလွယ်ကူချောင်းမွေးလာမယ်ယူဆပါသလား
အဲ့ဒါကြရတော့ဗောနော်အခုကြတော့အချိန်လေးကိုကျွန်တော်တို့စောင့်ကြည့်တဲ့အခါမှာစိတ်တော့ကျွန်တော်တို့မမြင်ရဘူးဗောနော်ဒါပေမဲ့ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ဟိုအစိုးရအဖွဲ့ရဗောနော်ဒီမိုကရေစီအစိုးရဆိုရင်မှတက်လာတာဖြစ်တဲ့အတွက်ဘယ်လိုပဲဖြစ်သတင်းမီဒီယာတွေကိုဟိုအခုအစိုးရထက်ပို့ပြီးတော့ပွင့်လင်းမြင်သာမှုရှိရှိနဲ့တာဝန်ယူတာဝန်ခံမှုနဲ့ဖြေပေးဖို့တော့လိုအပ်တယ်လို့ကျွန်တော်ကမြင်တယ
်ဟုတ်ကဲ့
အခုကကြတော့အခုဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရကအရင်ကတော့ဒေါက်တာဆန်းစုကြည်ဆိုတာကဒီမိုကရေစီအိုင်ကွန်လို့ကျွန်တော်လက်ခံထားကြတာပေါ့နော
်ဟုတ်ကဲ့
လက်ခံထားကြတဲ့အခါကျတော့ကျွန်တော်တို့ကသတင်းမီဒီယာတွေကိုတိကျပို့ပြီးတော့ပွင့်လင်းနေတာမျိုးရှိရှိနဲ့လုပ်ပေးဖို့လိုလို့တယ်လို့မြင်တယ်နောက်တစ်ခါကျတော့ပြည်ထောင်ရေးနဲ့ပတ်သက်တဲ့သတင်းတွေတက်မတော်နဲ့ပတ်သက်တဲ့သတင်းတွေကတော့ဟိုကျွန်တော်တို့ပွင့်လင်းနေတာမျိုးရှိရှိနဲ့ဟိုဒီမိုကရေစီအစိုးရတွေကဒေါက်တာဆန်းစုကြည်လက်ထက်မှာတော့မျှော်လင့်လို့မကြားတော့ဘူးလို့ကျွန်တော်တို့ကတော့မြင်ထားပါတယ်ဗ
ျဟုတ်ကဲ့ခင်ဗျ25ရာခိုင်နှုန်းတမရိုကူစလေတွေကောင်ရေးဥစ္စာချုပ်ကတရားခံထားတဲ့25ရာခိုင်နှုန်းတမရိုကူစလေတွေကတော့ထွတ်တော်အသီးသီးမှာဆက်ပြီးတော့နေရာယူနေဦးမှာပါဆိုတော့ဦးတက်နေအောင်ရဲ့သဘောကတော့တက်နဲ့ပတ်သက်တဲ့သတင်းတွေကတော့ဒီလိုပဲပွန်လင်းမြင့်တာမှုရှိအောင်မယ်လို့မထင်ဘူးဆိုတော့ကျွန်တော်တို့တက်နဲ့ပတ်သက်ပြီးအစောပိုင်းမှာဦးစီတော်အောင်ပြန်ပြောသွားတာလည်းရှိပါတယ်နောက်ပိုင်းမှာနည်းနည်းလေးကျွန်တော်ထပ်ပြီးတော့ဆွေးနွေးကြတာပေါ့နော်ဆိုတော့
ဟုတ်ကဲ့ပ
ါနောက်ထပ်ကျွန်တော်တို့ဆွေးနွေးမယ့်သတင်းချင်းတယောက်ကိုတစ်စက်တည်းပဲဖိတ်ခေါ်ပါမယ်ကျွန်တော်ပြန်နေဆွေးနွေးသူနှုတ်အနေနဲ့နားထောင်ပြီးတော့ပြန်ဆွေးနွေးဖို့အတွက်ပြင်ထားပေးပါမိတိလာမျိုးကဦးစိန်မောင်ပါဦးစိမ်မောင်ဘလို့သဘောရပါတယ်အစိုးရလက်ထက်မှာတည်င်းရယူခွင့်အပိုင်းပို့ပြီးတော့အဆင်ပြေလာမလား
ဟုတ်ကဲ့ဒီတော့ NLU ဆိုတဲ့အချက်ကြီးတွေတော့အချိန်ကြီးပေါ်မှာအဓိကထားယူနေဒီပြေကြမှာဖြစ်ပါတယ်စိတ်တော့မှန်ဖြစ်တဲ့ဒီလိုမျိုးကလည်းဟာနိုင်ငံတော်အတွက်အထူးအရေးပါအရာရောက်တဲ့ကဏ္ဍဖြစ်တယ်အထူးသဖြင့်ဒီမိုကရေစီဒီနေ့ပြည်ထောင်တဲ့နိုင်ငံမှာဒီလိုမျိုးဘောင်းဒီနေရာတွေကအားရှိခြင်းဟာဒီလိုပြီးချင်းရဲ့အနှစ်သာရဖြစ်တဲ့လူလောက်ချောပြောချူရေးသားရှင်းပြတာကိုဆောင်ရွက်ပြီးနိုင်တဲ့အတွက်မြန်မာနဲ့ပြည်သူ့အကြီးကြီးဖြစ်အောင်ဆောင်ရွက်နိုင်တာဖြစ်ပါတယ်။အားလုံးဒီနေ့အောင်မှာတော့ဒီနေ့ရဲ့အနှစ်သာရယူနေကြမီဒီယာဗဏ္ဍာမှာမြင်ရတာဖြစ်ပါတယ
်။ဟုတ်ကဲ
့ဒီမီဒီယာတွေလုံးဝမင်းရရယူရေးလူမှုလူကြီးမှုဖြစ်ပြီးရှိပြီးဆိုရင်ဒီလိုမျိုးမျိုးစုပေါ်နာဖို့အဖြစ်ကျေကြပြီးလို့ဒီရောမြေကြီးနေရမှာဖြစ်တယ
်ဟုတ်ကဲ့
ဒီလိုဝင်မမန်ကန်ကဝေဖန်ထုတ်ပြအကြံပြုစုတွေကိုလည်းမြေကြီးနေမှာဖြစ်ပါတယ်ဖြစ်ပါတယ်ဒီလိုကြီးကြီးအစိုးရအမေရိကန်အစိုးရလက်ထက်မှာတော့ မဟုတ်ကဒီမီဒီယာကလည်းအရေးပါပြီးအရေးသားချင်းခေါင်းအောင်လာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဦးစီသူအောင်မြင်ခုနကတော့ဟာလာဒီပို့ပြီးတော့ကောင်းလာမယ်စနစ်ကြလုံးလာမယ်လို့ဦးစီသူအောင်မြင်ယူဆတယ်ကျွန်တော်အစောပိုင်းတုန်းကပြောခဲ့တယ်လို့ဒီကိစ္စကြီးကအစ်စ်ကြီးဒီလိုမီဒီယာဆက်ဆံရေးမီဒီယာနဲ့ဟာလာတာဝန်ရှိလူနဲ့ဆက်ဆံရေးပါတီကလူတွေဆက်ဆံရေးအစိုးရနဲ့ဆက်ဆံရေးမီဒီယာသမားတွေဘက်ကရောတာဝန်ရှိလူတွေဘက်ရောနှစ်ပိုင်းစလုံးမှာဒီဥစားကြီးကအစ်စ်ကြီးဆိုတော့ကျွမ်းကျင်နားလည်မှုအပိုင်းမီဒီယာနဲ့ဆက်ဆံဖို့ကိုတကယ်ကျွမ်းကျင်မှုအပိုင်းတိစောက်ဖို့ဘယ်လိုလုပ်ကြမလဲ
အဲ့ဒီဟာကတော့မှန်ပါတယ်ကျေးဇူးတင်ရတော့အများကြီးပဲကျွန်တော်ကတော့ခုနကလိုပထမတစ်ဆင့်မှာတော့ခြုံငုံပြီးပြောတာပေါ့
ခြုံငုံ
ပြောတယ်ဆိုတဲ့ဥစ္စာကဟိုယက်တိရက်ချင်းကလက်ရှိဒီအာဏာရအစိုးရပြီးတော့မှဟိုရှေ့မှာအာဏာရခဲ့တဲ့ရှေ့အစိုးရတွေနဲ့ဒေါက်တာစုကြည်ဦးဆောင်တဲ့ NLD တွေကတူမတူဘူးခြားလဲခြားနားတယ်ခြားနားပြီးတော့မှဒီ NLD အစိုးရဒေါက်တာစုကြည်တို့လှုပ်ချင်တဲ့ပုံကတိုက်ပြီးကိုပြည်ပြင်ပြောင်းလဲတဲ့ဒီမှာသူကလူထုအားကိုယူဖို့ဆိုပြီးတော့မှအတခြားလို့ပြောလာတယ်အခုနှစ်တခုနှစ်ခွန်းတွေမှာလည်းပြောလာတယ်အဲ့ဒီဥစ္စာကိုလုံထိုင်ဖို့ဆိုရင်ဘယ်တော့လို့ကတဲ့မီဒီယာလွတ်လပ်ခွင့်နဲ့ကတဲ့မီဒီယာနဲ့ဆက်ဆက်ပြီးတော့မှသာသူ့ရဲ့ဒီအစိုးရရန်တရားတွေဘာတွေကိုထိန်းချုပ်ဖို့ဆိုရင်ဒီဥစ္စာကအရေးကြီးသူတို့အပ်တယ်ဆိုတော့သူလုံမှာပဲဒါပေမဲ့လုံမယ်ဆိုတာကဒါမူအဖြစ်ပြောတာပါပဲဒါပေမဲ့တကယ်လက်တွေ့မှာတော့ဒီအစိုးရရန်တရားတွေခဲကလည်းတရေထုတ်ပြန်ရေးဆိုင်ရာကိစ္စတွေမှတ်မှာကခုနကပြောသူတို့အတွေ့အကြုံလည်းမရှိဘူးမရှိတဲ့ခါကျတော့ရှင်းမဲမှာဘာတွေဖြစ်ခဲ့တယ်ဆိုတော့ဟိုအစားပထမပါလာဟိုဒင်းကရှင်းနေမွေးတွေလုတ်ပြီးလိုက်တယ်အဲဒါမဲ့ဒင်းတော့လာတက်တယ်ပြန်ရေးတဲ့ခါကျတော့မှန်တာတွေရှိတယ်ဇလွေးတွေလည်းရှိတယ်အဲဒီခါကျတော့နောက်ပိုင်းသူတို့ကပြန်လန့်ပြီးတော့မှတစ်ခါပြန်ပြီးတော့ဒင်းကရှင်းနေမွေးတွေရလိုက်တယ်အဲ့လိုပြန်ပြန်လန့်လန့်နေဖြစ်လာတာရှိတယ်တစ်ဖက်ကကျွန်တော်တို့မီဒီယာဘက်ကိုပြောမယ်ဆိုရင်လည်းအခုလွတ်လပ်ခွင့်ရတယ်ဆိုတာက2012မှာစပြီးရတာ၃နှစ်ပါလေးပဲရှိသေးတယ်ဆိုတော့ကျွန်တော်တို့မီဒီယာဘက်မှာလည်းအထူးသဖြင့်ပြည်တွင်းမီဒီယာတွေမှာဆိုရင်ဟိုအလဲလဲအပြူပြူပဲပြောလိုက်တဲ့ဟာအကောင်ဖုံးမှပြန်ရေးတာအဆိုးယူယူပြောတဲ့ဟာကိုလည်းတလွဲတွေဒါဒါရက်လည်းနောက်လျှောက်ဖြစ်နေတာ
ဖြစ်
နေလဲဆိုတဲ့ခါကျတော့ဒီလိုအချိန်အောက်မှာတော့နှစ်ဖက်စလုံးပြင်ယူပြီးတော့မှသူကလုတ်သွားရတော့မဲ့သဘောတော့ရှိပါတယ
်ဟုတ်ကဲ့
ဘယ်လိုနှစ်ဖက်စလုံးကတော့မပြည့်စုံပါဘူ
းဟုတ်ကဲ့အခုတည်းဆွေးနွေးမယ့်သောရရှိသူကိုထပ်ပြီးဖိတ်ခေါ်ပါမယ်ပြင်မျိုးကကုတင်ထေးပါကုတင်ထေးကုတင်ထေးသဘောတော့ကိုတီးပြရစီကျွန်တော်တို့နောက်ထပ်ဆွေးနွေးမယ့်သောရရှိတွေလည်းရှိပါသေးတယ်လူရင်းတူရှင်အတန်းနိုင်ဆုံးချုပ်ပြောပေးပါခင်ဗျ
ာဟုတ်ကဲ့ပါခင်ဗျာပြီးခဲ့တဲ့ဒီကနေ့တုန်းကတော့ကျွန်တော်တို့သရုပ်ရမ်းနိုင်ငံကြီးကဒီမီဒီယာလောကကအတိအကျကွဲပြန့်နေတယ်လို့ဖြစ်နေတယ်ဒီဒါကြောင့်မို့လို့သူကပုံလင်းနေတာဘူးအားနေတယ်ပေါ့အဲအဲဒီဆိုရတဲ့လာရင်တော့သူကတော့ဒီမန်နိုင်ကမီဒီယာလောကကအဲဒီဆိုရတော့စီယုံသိသိပြီးတော့သူကဒီမန်နိုင်၄ရက်ပြည့်နဲ့တန်းတီးစီဆောက်လို့ပုံလင်းနေတာကိုပို့လာနိုင်မယ်လို့ကျွန်တော်တို့ယူဆတယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကိုတင်ထေးကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဒေါက်တာရမျိုးသိခုနကတော့ဦးစီးပြောင်းမြင်လဲဆွေးနွေးသွားပါတယ်ကျွမ်းကျင်မှုအပိုင်းတကယ်တည်ဆောက်နိုင်ပါမလားနှစ်ဖက်စလုံးမှာကျွန်တော်ကတော့ဒါသတင်းမီဒီယာဘိုင်းကိုသတင်းသမားတွေသတင်းရယူ권ဘိုင်းလို့ကျွန်တော်ပြောတဲ့အတွက်သတင်းသမားတွေဘက်မှလည်းအားနည်းချက်ရှိတယ်ဆိုတာဒါအားလုံးကပြောထားပြီးသားလက်ခံထားပြီးသားကိစ္စပါဆိုတော့တစ်ဖက်မှာသတင်းသမားတွေနဲ့ဆက်ဆံတဲ့တာဝန်ရှိသူတွေအပိုင်းကလည်းပဲဒီဟာတွေအတွေ့အကြုံမရှိဘူးဆိုတော့ဒီတွန်းကျင်မှုတွေဘယ်လိုဖြစ်လာကြမလဲဘယ်လိုအခြေအနေရှိလာမလဲဒေါက်တာရမျိုးသိန်
းကျွန်တော်ကတော့အခုအစိုးရဘက်နဲ့လွတ်တော်ဘက်မှာအဓိကဥဆောင်တဲ့နေရာကပါလာမဲ့ပုဂ္ဂိုလ်တွေအနေနဲ့ဒီမီဒီယာတွေဟာเนาะဟိုတိုင်းပြည်ရဲ့နားမျက်စိဆိုတဲ့အယူအဆကိုလက်ခံနိုင်လို့လိုအပ်တယ်လို့မြင်တယ်။နောက်သတင်းမီဒီယာတွေဟာပြည်သူလူထုနဲ့အစိုးရလွှတ်တော်တွေကြားမှာပေါင်းကူးပေးနိုင်တဲ့တနည်းအားဖြင့်သတင်းမီဒီယာတွေဟာအစိုးရနဲ့လွှတ်တော်တွေအတွက်တကယ်ကိုတူလဲနိုင်ကိုလဲနိုင်တဲ့ဝင်းဝင်းအခြေအနေတစ်ခုကိုဖန်တီးပေးနိုင်တဲ့ပြည်သူလူထုဘက်ကရပ်တည်ပြီးတော့အစိုးရရဲ့လွှတ်တော်တွေကိုထိန်းချုပ်ပေးနိုင်တဲ့သရုတ်ထမန်တိုင်းဆိုတာကိုတိတိကျကျယုံကြည်လက်ခံမှုပထမဆုံးလိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့
အဲ့ဒီလိုယုံကြည်မှုအဲ့ဒီလိုလက်ခံမှုပေါ်မှာမူတည်ပြီးတော့မှသတင်းမီဒီယာတွေနဲ့ပွင့်လင်းမြင်သာမှုရှိရှိထောက်မြောက်မှမှဆက်ဆံလာမယ်ဆိုရင်ကျွန်တော်အမြင်အားဖြင့်သတင်းမီဒီယာတွေဘက်ကအခြေသွင်းလေးပဲတက်လာမယ်နောက်ကျွန်တော်တို့အစိုးရလွှတ်တော်အကြီးအကဲတာဝန်ယူလာတဲ့ပုဂ္ဂိုလ်တွေဘက်ကအခြေသွေးရလဲပဲလိုက်ပါပြီးတက်လာမယ်လို့ကျွန်တော်ကမြင်ပါတယ
်။ဟုတ်ကဲ့
။အဲ့တော့နှစ်ဖက်အပြန်အလှန်ရေးသားမှုအသိမှတ်ပြုမှုယုံကြည်မှုတန်ဖိုးထားမှုတွေနဲ့လုံးလုံးဖို့လိုအပ်တယ်လို့မြင်ပါတယ
်။ဟုတ်ကဲ့။နှစ်ဖက်အလှန်အပြန်အလှန်ယုံကြည်မှုလေးစားမှုတန်ဖိုးထားမှုတိတ်ကောင်းပါရခင်ဗျာ။ကျွန်တော်တို့အမေရိကန်ပြည်ထောင်စုကသောတာရှင်တူဖြစ်တဲ့မောင်တက်တနာရဲ့ဆွေးနွေးချက်ကတော့ NLD ပါတီကဆိုးရွားသစ်ဖွဲ့ပြီးအုပ်ချုပ်တဲ့အခါတဲ့အသွင်ပြောင်းစစ်အစိုးရလိုတည်င်းသမားတွေတည်င်းယူတဲ့နေရာမှာအလွန်ကျွံကတ်တက်လာမှာမဟုတ်တာကတော့တေချာပါတယ်တဲ့သူကလုံးဝယုံကြည်ပါတယ်။အားကြောင့်လဲဆိုတော့တရင်သမားရဲ့ကဏ္ဍအလွန်အရေးကြီးလို့ပါတဲ့ကဏ္ဍအသီးသီးပေါ်လေတရားဥပဒေစိုးမိုးရေးတို့အကျင့်ပြတ်ချစားမှုတိုက်ဖြတ်ရေးတို့သူကနမူနာပေးပါတယ်ဒါအပြင်အမှားတွေကိုဝေဖန်ထောက်ပြလာမှာဖြစ်တဲ့အတွက် NLD ပါတီအတွက်ရောအစိုးရအတွက်ရောပြည်သူအတွက်ပါအများကြီးအကျိုးရှိမယ်လို့ယူဆပါတယ်တဲ့ သူကတော့တရင်သမားတွေကိုထိန်းချုပ်လာနိုင်စရာအကြောင်းမရှိဘူးလို့မောင်တဒနာကဆွံ့နေပါတယ်ဆိုတော့အခုတိုက်ရိုက်ဆွံ့နေမဲ့တော်ရရှင်တူးစလိုင်းဘွေကုန်းကရောဘယ်လိုများမြင်ပါသလဲစလိုင်းဘွေကုန်
းဟုတ်ကဲ့ဆရာကျွန်တော်ကတော့အဲ့ဒီကန်တက်ချူချီတာလေးပါတော့နောက်အဆူရစီမှာတော့ပို့ပြီးတော့မှဇော့ချသွားလိမ့်မယ်သို့တော့ညာလည်းပဲသူတို့တရင်သမားတွေကအစောတည်းတည်ချင်တဲ့ဥစ္စာတွေကတော့မြန်မြန်လေးနဲ့တည်ခွင့်ရမယ်လို့ကျွန်တော်မထင်ဘူး။ဘာကြောင့်လဲဆိုတော့ NAD အစိုးရဟာအရင်ကျဆေးအစိုးရဖြစ်တဲ့အတွက်သူ့ဖြစ်စီရီအများကြီးရှိတဲ့အတွက်ဒါတွေကလည်းတစ်ထက်မှတရင်သမားတွေကလည်းဆီရှိပြီးတော့မှနားလေပြဖို့လည်းလိုမယ်လို့ကျွန်တော်ထင်တယ
်။ဘ
ာကြောင့်လဲဆိုတော့ပြောချင်တိုင်းပြောလို့မရဘူး။သူအောင်ဆန်းဖြစ်စီကတပီလို့နင်းလိုက်ရထားတဲ့သူဆိုတော့သူ့ကိုတိုက်တိုက်နင်းရင်တော့အကောင်ဆုံးဖြစ်နိုင်တယ်။ကိုသူ့ကိုစားဖြစ်တဲ့မဲ့သူတွေကလည်းသူ့ခင်ဗျားတို့သူ့ကိုတောင်းနေသူရှိတော့မလွယ်တော့နဲ့ဖြစ်မယ
်။ဟုတ်ကဲ့ခင်ဗျာ။နောက်ထပ်တရားစွန့်မှုတဲ့သူရဲ့စွန့်မှုချက်ဆက်ထဲကြားလိုက်အောင်ပါကိုလှမောင်အမေရိကန်ပြည်တော်စုကတော်ရရှင်ဖြစ်ပါတယ်ကိုလှမောင်ကရောဘယ်လိုမြင်ပါသလဲပူလွဲလာမလားတရင်သမားတွေအတွက
်ဟုတ်ကဲ့ဗျာတကယ်လို့လက်ခွင့်နေနေတော့ NLD ရဲ့အရသာအစိုးရဘက်မှာတော့လွတ်လပ်မှာမဟုတ်ပါစစ်တပ်နဲ့စစ်အစိုးရဘက်အချမ်းမှာတော့လွတ်လပ်ခွင့်ခွင့်ရှိမှာမဟုတ်ဘူးဗျအဲ့ဒါလည်းတရင်သမားတွေနဲ့တရင်ဌာနနဲ့ပုံမှန်မူတည်ပါတယ်ဘာလို့လဲဆိုတော့အဲဒီဆိုရမှာအခုဘယ်သူဘဝပါမယ်ပါညာဆိုတာကိုတရင်သမားတွေရောအရသာတွေရောမေးရတယ်မေးပိုင်ခွင့်ရှိတယ်ဆေဆိုရမှာကာကြုံအစ်ဘလူဖြစ်လာမယ်ကာကွယ်ဝင်ကြီးဘလူခံမယ်ဟလာဒီရဲဝင်ကြီးနဲ့စဝင်ကြီးဘလူခံမယ်ဆိုဘလူမမမေးရဘူးအဲ့ဒါလေသတင်းသမားတွေနဲ့မူတူတယ်ဆိုတာအဲ့ဒီသူလိုဘာလို့မမေးရမပြောရလဲဆိုတာကိုကျွန်တော်အခုပြောလို့ရှိရင်နောက်နေ့မှဒီသတင်းကပါမယ်မပါဘူးဆိုတာလေအဲ့သတင်းပေါ်မှာမမူတူတယ
်ဟုတ်ကဲ့
နောက်ပြီးတော့သတင်းအနေဒီအနေနဲ့ကအခုလိုကိုကျော်တင်းတို့ဦးကျော်သန္တာတို့လူမျိုးတွေပါဝင်သတင်းသမားတွေအနေဒီထဲမှာအများကြီးရှိတယ်ဒီလိုနဲ့မှအများကြီးရှိတယ်အဲ့ဒါအဆင်ပြေသွားမယ်လို့ကျွန်တော်ယုံကြည်တယ
်ဟုတ်ကဲ့ခင်ဗျာကိုလာမောင်ကျေးဇူးများကြီးတင်ပါတယ်အင်းစိန်မျိုးကဒေါက်တာရှင်ဦးထွန်းဝေကလည်းပဲသူကတော်တော်ကိုယ်စားလှယ်တွေကလူလူကရွေးထားတာဒီမိုကရေစီစနစ်ကိုဦးတည်လှုပ်ရှားနေကြတာဟလာလာမယ့်အစိုးရတက်တမ်းမှာအစိုးရတဲ့နဲ့လွှတ်တော်တွေကြုံတွေ့ရမယ်တရားစီရင်ရေးအုပ်ချုပ်ရေးဥပဒေပြည်ရေးတွေမှာအန်ဒီပါတီတစ်ခုတည်းနဲ့မပြီးဘဲနဲ့လူထုပါဝင်မှပြီးမှလွှတ်တော်နဲ့ပြည်သူကြားပေါင်းကူးဆက်သွယ်ပေးဖို့ကမီဒီယာဖြစ်တယ်ဆိုတာကိုအားလုံးသိတဲ့အတွက်သူကအခက်အခဲမရှိအဆင်ပြေချောမွေးလိမ့်မယ်လို့အင်းစင်မျိုးကဒေါက်တာရှင်ဦးထွန်းဝေကယူဆပါတယ်ဆိုတော့အခုကျွန်တော်တို့ကြံနေသေးတဲ့အချိန်အတွင်းမှာဒေါက်တာရင်မျိုးသိန်းနဲ့ဦးစီသူအောင်မြင့်ကျွန်တော်အဓိကနောက်ထပ်တစ်ခုပြောဆွေးနွေးခြင်းတဲ့အကြောင်းအရာကခုနကတော့ကိုလာမောင်ပြောသွားတဲ့ထက်မှလည်းပါပါတယ်စစ်ဖက်နဲ့ပတ်သက်ပြီးတော့ကတော့လာမယ့်အစိုးရတဲ့ထက်မှလည်းဒီထက်ပိုပြီးတော့မီဒီယာသတင်းမီဒီယာနဲ့ဆက်ဆံရေးစစ်ဖက်ကနေပြီးတော့သတင်းထုတ်ပြန်ရေးပိုင်းဒီမှာဒီထက်ပိုပြီးတော့ကောင်းလာမယ်လို့ဒေါက်တာရင်မျိုးသိန်းယူဆပါလား
အဲကျွန်တော်မြင်တော့အဲ့ဒါကစောင့်ကြည့်ရအောင်မယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့
ဘာလို့လဲဆိုတော့နာမည်အစိုးရတဲ့လက်ခံမှာတော့တမတော်ကိုပြည်ထရေးဝန်ကြီးဌာနကိုအနေနဲ့အဓိကအလေးနဲ့ထားပြီးစဉ်းစားရမှာသတင်းမီဒီယာတွေကိုတော့စိုးရိမ်မှုကြီးကြီးနဲ့ချင်းကပ်ဆက်ဆံလို့မရဘူးဆိုတာကိုအလေးနဲ့စဉ်းစားဖို့လိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့
တမတော်ဘက်ကရောပြည်ထရေးဝန်ကြီးဌာနဘက်ကရောသတင်းအမှန်တွေကိုအချိန်နဲ့တပြေးညီထုတ်ပြန်နိုင်မယ်ဆိုရင်ပြည်ပမှာဖြစ်ပေါ်နေတဲ့ကောလာဟလတပြင်းတွေကိုအများကြီးရှော့ချနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ခုနဆွေးနွေးခဲ့သလိုတူနိုင်ကိုနိုင်အချင်းချင်းတစ်ခုကိုပေါ်ဆောင်နိုင်ဖို့အလားအလာကောင်းပါတယ်လို့ကျွန်တော်ကမြင်ပါတယ
်စစ်ဖက်နဲ့စစ်ဖက်ကနေပြီးတော့တရင်ရယူပိုင်ခွင့်ပိုင်းပေါ့လေစစ်ဖက်စီကနေပြီးတော့တရင်ရယူပိုင်ခွင့်ပိုင်ရောဘယ်လောက်တူးတက်လာမလို့ဦးစီတော်အောင်မျှော်လင့်လဲ
အဲ့ဒီရုပ်သာကတော့သူတို့အနေနဲ့ကျွန်တော်တို့ဒီတရင်မီဒီယာတွေနဲ့ပတ်သက်ပြီးတော့မှသမီးရတွေအများကြီးတို့ရှိပါတယ်ရှိတယ်ဆိုတာကလည်းတို့အဖြစ်တော့မဟုတ်ဘူးကျွန်တော်တို့ဒီသတင်းမီဒီယာကလည်းကျွန်တော်ခုနကပြောသလိုပဲနှစ်နှစ်လောက်အတွင်းမှာပဲဟိုကြီးထွားလာတဲ့ဟာလည်းဖြစ်တယ
်
နောက်တစ်ခုကတချို့တော့ဟိုသတင်းမီဒီယာတွေဆိုရင်လို့လိုပုံဖြတ်ပြီးတော့မှရေးတာသားတာတွေကလည်းတကယ်လက်တွေ့ပဲဖြစ်နေတယ်အဲ့တော့ကျွန်တော်တို့ဒီမှာပုံစံစနစ်တကျနဲ့အချိုးကျကျဟိုဖုတ်ပြိုးတိုးတက်နေတဲ့ပုံစံကတော့မရှိသေးဘူးအဲ့လိုမရှိသေးတဲ့ခါကျတော့ဖြစ်ပေအခွင့်အရေးတစ်ခုအနေနဲ့အဲ့တော့ဒီကူဆက်ဆံလိုက်တယ်ဆိုတဲ့ဟာမျိုးတွေကလက်တွေမှာလာပြီးတော့စိုးကျိုးတွေဆက်ရောက်มาကိုသူတို့ကလည်းစိုးရိမ်နေတယ်အဲ့တော့ဒီဟာကဘယ်ပုံမှန်မူတည်သွားမလဲဆိုရင်ဒီတမတော်ဘက်ကနေပြီးတော့မှအဲ့သူတို့ရဲ့သတင်းထုတ်ပြန်မှုတွေမှန်မှန်ကန်ကန်လုပ်သိမှုတွေကလက်တွေမှာတဲ့သတင်းမီဒီယာလောကထဲမှာပြန်ပြီးတော့မှပြန့်နှံ့သွားတဲ့ခါကျရင်ဟိုမှန်မှန်ကန်ကန်နဲ့သူတို့ဘက်ကပြန်အကျိုးရှိတယ်လို့မြင်တဲ့ခါကျတော့မှသာအဲ့သူဘက်ကလိုက်ပြောပြီးတော့သတင်းထုတ်ပြန်တာတွေပူပေါင်းဆောင်ရွက်တာတွေရှိလာမယ်လို့ထင်တယ်အဲ့ဒါကနှစ်သက်စလုံးနဲ့ဆိုင်တယ
်ဟုတ်ကဲ့ဆိုတော
့မီဒီယာလောကကလည်းဟိုတော်တော်ဆိုးတဲ့အပိုင်းတွေကလည်းအများကြီးရှိခဲ့တဲ့စာကားတွေနဲ့ရှိခဲ့ခါကျတော့အခုလိုဖြစ်နေတယ်လို့ထင်ပါတယ
်ဟုတ်ကဲ့ဟိုဆိုးတဲ့အပိုင်းကလည်းဆိုးတာပေါ့လေဒါပေမဲ့လည်းဟလာအားနေချက်ကိုထောက်ပြပြီးတော့ပွင့်လင်းမြင်သာမှုဘိုင်းကိုအကာအကွယ်ယူတာမျိုးကြတော့လည်းပဲ တရင်မီဒီယာလောကဖွံ့ဖြိုးတိုးတက်ရေးတိုင်းပြည်ရေးရှိဒီမိုကရေစီတိဆောက်ရေးအတွက်တော့ဒါအခက်အခဲရှိမယ်လို့ကျွန်တော်ကိုယ်တိုင်မြင်ပါတယ်။နောက်တစ်ချက်ကကျွန်တော်စိတ်ဝင်စားတဲ့တစ်ချက်ထဲမှာပါလဲဆိုတော့နောက်နိုင်ငံတွေမှာဆိုရင်နောက်နိုင်ငံမဟုတ်ဘူးလို့တခြားနိုင်ငံတွေမှာကျွန်တော်တို့ whistle blower လို့ခေါ်ပါတယ်ဆိုတော့တခုခုမဟုတ်တဲ့ကိစ္စကိုဖြန့်ချတာပေါ့လေ။အစိုးရဘက်မှာပဲဖြစ်ဖြစ်ပုဂ္ဂလိကဘက်မှာပဲဖြစ်ဖြစ်မဟုတ်တာလုပ်နေပြီဆိုတော့တွေ့တယ်ဆိုရင်လူတယောက်ကနေပြီးတော့သတင်းဌာနကိုပဲဖြစ်ဖြစ်ကိုယ်ကိုယ်တိုင်ပဲဖြစ်ဖြစ်ဖြန့်ချပြစ်တာပေါ့နော်။ဆိုအဲ့လိုမျိုးဟာကတခြားနိုင်ငံတွေမှာအကာအကွယ်ပေးထားတာရှိပါတယ်။မြန်မာနိုင်ငံမှာအခုချိန်ထိအဲ့ဒါမျိုးမရှိသေးပါဘူးဆိုတော့အဲ့ဒါမျိုးရောဖြစ်လာဖို့အတွက်ဥပဒေပေါ့လေဒီမဟုတ်တာလုပ်တဲ့ကိစ္စကိုဖွင့်ချတဲ့လူတွေကိုကာကွယ်ပေးတဲ့ဥပဒေမျိုးဖြစ်လာဖို့ရောဖြစ်လာတင်းတလားဦးစီးတော်အမြင့်နဲ့ဟိုဒေါက်တာရံမျိုးတင်းနဲ့ဦးစီးတော်အမြင့်အရင်ပြောပါကျွန်တော်တို့အချိန်တော့သိမရတော့ပါဘူးခတ်တွတ်တွေ
။အဲဒါနဲ့ပတ်သက်လို့ကျွန်တော်ထင်တယ်အချိန်တော့နည်းနည်းဆော့ရအောင်မယ်ကျွန်တော်တို့ဒီမှာဒီ investigative reporting တွေပါဒီဟိုလုပ်တယ်ဆိုတာအခုချိန်လုပ်ခွင့်ရှိသွားပြီဖွင့်လည်းဖွင့်ချလို့ရသွားပြီအဲတခုပဲရှိတယ်ကျွန်တော်တို့ဒီမှာဟိုကန့်သတ်တမ်းမြစ်ထားတဲ့ဟာကဟိုဘာတွေပဲရှိလဲဆိုတော့ဘာသာရေးဒီမျိုးကြီးနဲ့ပတ်သက်ရင်တော့ဟိုဥပဒေအကြောင်းကိုလည်းသိကြည့်တာမဟုတ်ဘူးအချိန်မပြည့်ဘူးဆိုရင်ဒါဖမ်းတယ်ကြီးတယ်ထောင်ချတယ်ဆိုတာအခုလက်ရှိနဲ့လုပ်နေတာပဲအဲပြီးတော့မှတမတော်နဲ့ပတ်သက်ရင်လည်းအဲ့ဒါလိုပါပဲဒါနိုင်ငံတော်လုံခြုံရေးညွှန်ရဲဥပဒေတွေဘာတွေနဲ့ဒါကတော့လုပ်နေတာပါကျန်တဲ့ကိစ္စတွေကတော့ဒီနေ့ကျွန်တော်တို့ဒီမှာဟိုပုံမှန်လည်းပြောရင်တော့ကျွန်တော်တို့မီဒီယာတွေကဟိုအရေးအတွင်းသိမရှိသေးလို့မလုံနိုင်သေးလို့ဒါဟိုအခြေလို့ရှင်းနေပါတ
ော့
လုံနိုင်တယ်ဆိုရင်အကောင်လုံးဥပမာဝန်ကြီးဌာနတစ်ခုကလုံးဝလက်စားတယ်ဝန်ကြီးကဒီချောင်းလက်စားတာတော့ပါဘူးအဲ့ဒါမျိုးတွေတွေ့တယ်ပေါ်ထုတ်တယ်ဆိုရင်ကျွန်တော်ထင်တယ်ဘာမှမဖြစ်နိုင်ဘူးဒါတွေအကုန်လုံးကဟိုအချင်းပြည်ပြည်နဲ့ပေါ်ထုတ်လို့ရတယ်တစ်ဖက်ကလည်းပြန်ပြီးတော့မှဒီလူအရေးယူတာတွေဘာတွေကတော့ဟိုဖြစ်လာမယ်လို့တော့မထင်ပါဘူ
းဟုတ်ကဲ့တော်တော်ရံမြုပ်သိမ
့်ဟုတ်ကဲ့ကျွန်တော်မြင်လာတော့ခုနကိုကျော်သိန်းဆွေးနေတယ်ပေါ့လေဒီအမှန်တရားကိုဖွင့်ချတဲ့သူတွေကိုအကာအကွယ်ပေးတဲ့ဥပဒေမျိုးကိုဖြစ်နိုင်ပြီဖြစ်စေမဖြစ်နိုင်ပြီဖြစ်စေကျွန်တော်မြင်လာတော့ဇာမဲလွတ်တော်တွေမှာရှင်ရဲ့အဆိုပြုဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ
်။
ဘာဖြစ်လို့လဲဆိုတော့အဲ့ဒီလိုအလေးအထားမျိုးအဲ့ဒီလိုအမှုချက်မျိုးကျွန်တော်တို့ကစောစောလုံနိုင်လေကျွန်တော်တို့တိုင်းပြည်နဲ့ကျွန်တော်တို့လူ့အဖွဲ့အစည်းအတွက်အကျိုးရှိရလို့ကျွန်တော်ကမြင်ပါတယ်လား
။ဟုတ်ကဲ့တော်တော်ရံမျိုးသိဆိုတော့အခုနကျွန်တော်တို့အစောပိုင်းတုန်းကပြောတဲ့အထက်မှာဒီတည်င်းရယူပိုင်ခွင့်ဥပဒေပေါ့နော်တည်င်းရယူပိုင်ခွင့်ကိုဥပဒေကိုပြဋ္ဌာန်း right to information ပေါ့တည်င်းရယူပိုင်ခွင့်ကိုဥပဒေအနေနဲ့ကိုပြဋ္ဌာန်းပြီးတော့အခွင့်အရေးပေးဖို့တည်င်းသမားတွေကိုနောက်တစ်ပိုင်းမှာလည်းပဲခုနကျွန်တော်တို့ဆွေးနွေးခဲ့ကြတဲ့အမှန်တရားကိုမဟုတ်တာလုပ်တဲ့ကိစ္စတွေကိုဥပဒေချိုးဖောက်တာတွေကိုဖော်ထုတ်ဖွင့်ချတဲ့လူတွေကိုဥပဒေနဲ့အကောက်ွယ်ပေးပြီးတော့လုံနိုင်ဖို့ဆိုတော့ဒီအခြေအနေတွေကဒါလာမယ့်အစိုးရတဲ့လက်ထက်မှာလုပ်တဲ့ကိစ္စတွေကျွန်တော်တို့ဆုံးကြည့်ဆိုတော့ကျွန်တော်အစောပိုင်းတုန်းကပြောခဲ့သလိုပဲလုံးဝကိုကွဲပြားတဲ့အခင်းအကျင့်တဲ့အခြေအနေနဲ့ရင်ဆိုင်ရတာမှာတော့အားလုံးမှာစိန်ခေါ်မှုတွေကရှိနေမှာအသေးချပါပဲ။သို့တော့အုံနှောင့်ကြီးစွာနဲ့ဖြတ်တန်းရင်ဖြတ်တန်းနိုင်ကြလိမ့်မယ်။အောင်မြင်လိမ့်မယ်လို့ကျွန်တော်ကတော့ယုံကြည်ပါတယ်။ပြည်နယ်ဆွေးနွေးပေးတဲ့လူတွေကိုဝေယောင်ဆွေးနွေးသူတွေကိုအထူးသဖြင့်နားဆင်တဲ့ပရိသတ်အားလုံးကိုကျေးဇူးတင်ပါတယ်။နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြတော့ပေါ့ခင်ဗျာ
။ကိုကြကြသိန်းစီစဉ်ထုတ်လွှင့်ခဲ့တဲ့ဒိုင်းရိုက်လေးလိုက်ဆွေးနွေးကံပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ခဲ့ရတာပါရှင်။ခုမနက်ဖက်အစီအစဉ်အစုံမတက်ခင်မှာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါအောင်မယ်ရှင်
။ဂျာမနီနိုင်ငံကိုလိုမျိုးမှာနှစ်တစ်ခုအကြိုညကဖြစ်သွားခဲ့တဲ့အမျိုးသမီးတွေအပေါ်လိမ့်မိုင်းဆန်ရဆော်ကားမှုတွေနဲ့လူရဲမှုတွေကိုရာနဲ့ချီတဲ့လက်ရာအစွန်းအဖွဲ့ဝင်တွေချစ်တဲ့ဆန္ဒပြခဲ့ကြပါတယ်။အဲ့ဒီတိုက်ခိုက်မှုတွေကိုမြောက်အာဖရိကနဲ့အာရဗ်လူမျိုးတွေကလှုပ်ဆောင်ခဲ့တယ်ဆိုတဲ့ပြောဆိုမှုတွေကြောင့်လူမှုကြီးကြပ်ရေးဆိုင်ရာဥပဒေကိုတင်းကျပ်စွာချမှတ်လှုပ်ဆောင်ဖို့တောင်းဆိုမှုတွေလည်းထွက်ပေါ်လာပါတယ်။ကိုလွန်ခွင့်လျှောက်ထားပြီးရာဇဝမှုကျူးလွန်သူတွေကိုလွယ်လွယ်ကူကူညှဉ်းပယ်လို့ရနိုင်မယ့်လူဝမှုကြီးကြပ်ရေးဆိုင်ရာဥပဒေတစ်ခုလည်းဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲကစနေနေ့မှာအဆိုပြုတင်သွင်းခဲ့ပါတယ်။အစ္စလမ်ဘာသာရှီယာဂိုင်းဝင်အများစုနေထိုင်တဲ့အီရန်နဲ့တန်တမာရေးပဋိပက္ခမှာဆော်ဒီအာရေဗျနိုင်ငံရဲ့လုပ်ရက်ကိုထောက်ခံကြောင်း GCC ပင်လယ်ကွင်းနိုင်ငံများပူးပေါင်းဆောင်ရွက်ရေးကောင်စီအဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေကပြောပါတယ်။ဆော်ဒီအာရေဗျ၊ဘာရိန်၊ကာတာ၊အိုမန်၊ကူဝိတ်နဲ့ UAE အာရဗ်စော်ဘာများနိုင်ငံတို့ပါဝင်တဲ့အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာအီရန်နိုင်ငံဟာဆော်ဒီအာရေဗျရဲ့ပြည်တွင်းရေးနဲ့ဒေတာရင်းကိစ္စရပ်တွေမှာဝင်ရောက်နှောက်ယှက်နေတယ်လို့ဝေဖန်ဖော်ပြထားပါတယ်။မက္ကဆီကိုနိုင်ငံမှာဖမ်းဆီးထားတဲ့မူရီယာဇာ၊ဟွာကင်အယ်ချာပိုဂူစမန်ကိုအမေရိကန်ပြည်ထောင်စုထံလွှဲပြောင်းပေးဖို့မက္ကဆီကိုအစိုးရကလှူလာနေတယ်လို့အမည်မဖော်လိုသူမက္ကဆီကိုအရာရှိတွေကစနေနေ့မှာသတင်းဌာနတွေကိုပြောဆိုခဲ့ပါတယ်။အဲဒါဟာဆိုရင်2014ခုနှစ်တုန်းကနောက်ဆုံးတစ်ကြိမ်ဖမ်းမိခဲ့တော့ကမက္ကဆီကိုအစိုးရရည်တည်ချက်ကနေတိတိတသားပြောင်းလဲသွားတာလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့ညညာရေးဆွေးနွေးပွဲတွေပြန်ဆနိုင်ရေးကြိုးပမ်းတဲ့အနေနဲ့လေပွင့်ဆိုင်ဆွေးနွေးပွဲတွေကိုပါကစ္စတန်နိုင်ငံကတနင်္လာနေ့မှာအင်ရှင်ဖြစ်လက်ခံကျင်းပတော့မှာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာအာဖဂန်တရုတ်နဲ့အမေရိကန်နိုင်ငံတို့လည်းပါဝင်ကြမှာဖြစ်ပါတယ်။
ဒီကနေ့အတွက်နောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဂျွန်အလစ်ဆန်ဖြစ်ပါတယ်။တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလှိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်အတန်လွှင့်ပေးသွားမှာပါ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်သတ္တရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျေးဇူးခွန်မျိုးပါရှင
This program has come to you from the Voice of America, Washington.